Welcome to the Voice of America in Burmese.
တို့ရရှင်ပေါင်ကျက်ဒီမင်္ဂလာဖြာဖြာနဲ့ပြည်စုံတော်မူကြပါစေခင်ဗျာ VOE American တန်ကားနေနဲ့2016ခုနှစ်ဩဂုတ်လ17ရက်ကြာသပတေးနေ့နန္ဒခင်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ40 kHz 943ညနဲ့လိုင်းဒိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာရှင်လိုင်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အစိုးရကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုမနေ့ကထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံမှာလည်းဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေစီးနှက်မှာပါဝင်ပါတယ်။20ရာစုပင်လုံညီလာခံမှာကိုယ်စားလှယ်900လောက်တက်ရောက်မယ်လို့မြန်မာအစိုးရတာဝန်ရှိသူကပြောပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံအကြားပုံမှန်လုံခြုံရေးဆိုင်ရာဆွေးနွေးပွဲတွေကိုနယူးဒယ်လီမြို့မှာကျင်းပခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်နန္ဒာချန်နယ်တူတင်ပြပေးသွားမှာဖြစ်ပါတယ်။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော
့ In my own travels to now more than 25 countries I've specifically raised our concerns about
blasphemy 2015ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုမနေ့ကထုတ်ပြန်ခဲ့ရမှာတမ်မတ်ကြီးဆော်ဗတိုင်းကဘာသာရေးဖိနှိပ်မှုတွေပြုလုပ်နေတဲ့တမ်းပြည်တွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေတယ်ဆိုတဲ့အကြောင်းပြောတော်တာဖြစ်ပါတယ်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားကြရမှာပါဒါ့အပြင်မြန်မာနိုင်ငံမှာရောက်ရှိနေတဲ့စီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီးဘာရီများပြောဆိုလိုက်တယ်ဆိုတာနဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလို့သမားတွေအလို့ရှင်တဲ့လုပ်ငန်းခွင်ပြောင်းရွှေ့ရေးစိတ်ကြက်ရွေးချယ် green ရတော့မှာဖြစ်တယ်ဆိုတဲ့အကြောင်းပြီးတော့ Rio Olympic အားကစားပွဲရဲ့နောက်ဆုံးအခြေအနေစတဲ့သတင်းလွှာတွေကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်စီးစင်တွေကိုကြားရမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မန္နန္ဒချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်အစိုးရကမနေ့ကထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေစီးရင်တဲ့မြန်မာနိုင်ငံလည်းထိတ်တန့်ကနေပါဝင်နေပါတယ်။ဒီနေ့မှာအမေရိကန်နိုင်ငံသားရေးဌာနအနေနဲ့တိတ်ကိုအာဏာရှိတယ်လို့ယူဆရတဲ့အခြေအနေဖြစ်တဲ့blasphemy ဘာသာရေးပုတ်ခတ်စော်ကားမှုကြောင့်နှိပ်ကုတ်ခံရတဲ့ဥပဒေတွေအပိုတစီလို့ခေါ်တဲ့ဘာသာရေးကူးပြောင်းမှုကြောင့်အရေးယူတဲ့ဥပဒေတွေနဲ့ပတ်သက်လို့အထူးရွေးထုတ်တင်ပြထားပါတယ်ဒီဥပဒေထုတ်ပြန်တဲ့ထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်ဆိုတာကိုအမေရိကန်အထူးဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးသမဂျီဒေးဗစ်ဆက်ပါစတိုင်းကအစီရင်ခံစာထုတ်ပြန်တဲ့သတင်းသားရှင်းလင်းပွဲအတွင်းမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့တခြားဘာသာရေးဆိုင်ရာဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့တဲ့အတွက်ဘာသာရေးလွတ်လပ်ခွင့်အဆင့်မှာမြန်မာနိုင်ငံကိုတီယာဝမ်အဆင့်လို့ခေါ်တဲ့ဘာသာရေးလွတ်လပ်မှုမရှိတဲ့နိုင်ငံတွေစီးနှက်မှာဆက်ပြီးသတ်မှတ်ဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင် USCIRF ကထောက်ခံတင်ပြထားပါတယ်မြန်မာနိုင်ငံလိုပဲဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရင်ရတဲ့နိုင်ငံတွေစီးရင်ထဲမှာ CPC အထက်မှာပါဝင်တဲ့တခြားနိုင်ငံတွေကတော့တရုတ်အီရီထရီးယားမြောက်ကိုရီးယားအီရန် sorry အာရေဗျာဆူဒန်တာကမနီစတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
လီဗျားနိုင်ငံဆော့မြို့မှာရှိတဲ့ IS သွေးကြွအဖွဲ့ဌာနချုပ်တွေကိုထိန်းချုပ်လိုက်နိုင်ပြီလို့အစိုးရလိုလားတဲ့တပ်ဖွဲ့တွေကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ် IS သွေးကြွအဖွဲ့ရဲ့စစ်စင်ရေးတွေအတွက်အခြေစိုက်စခန်းတစ်ခုအဖြစ်အသုံးပြုနေတဲ့အဓိကစိတ်ကမ်းမြို့ဖြစ်ရာဆော့ကနေ IS အဖွဲ့ကိုတိုက်ထုတ်ဖို့ရည်ရွယ်ပြီးတော့အမေရိကန်ကလည်းလေကြောင်းကနေထိုးစစ်ဆင်နေတာဖြစ်ပါတယ်မြေပြင်ထိုက်တိုက်စစ်ပွဲတွေမှာတော့အမေရိကန်ချီလီယန်တပ်ဖွဲ့တွေမပါဝင်ဘူးလို့အမေရိကန်တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်ဆော့မျိုးကမြေပြင်ထိုက်တိုက်စစ်ပွဲမှာအမေရိကန်တပ်ဖွဲ့တွေပါဝင်တဲ့ဆိုတဲ့သတင်းမီဒီယာတွေရဲ့ဖော်ပြချက်တွေနဲ့ပတ်သက်ပြီးတော့သတင်းတော့တွေကမေးမြန်းရမှာတော့ဒီသတင်းတွေမမှန်ဘူးလို့လည်းပန်တဂွန်ပြောခွင့်ရပုဂ္ဂိုလ် Gordon Trowbridge ကပြောဆိုခဲ့ပါတယ်လီဗျားမှာအမေရိကန်ရဲ့တာဝန်ကလီဗျားမျိုးသားအစိုးရနဲ့မဟာမိတ်ဖွဲ့ထားတဲ့တပ်တွေရဲ့အကူအညီတောင်းခံမှုအရလေကြောင်းကနေစစ်ကူပေးထိုးစစ်ဆင်နေတာဖြစ်တယ်လို့လည်းသူကပြောဆိုသွားခဲ့ပါတယ
်။စီးရီးယားနိုင်ငံမှာရုရှားတပ်တွေရဲ့စစ်ကူနဲ့တိုက်ခိုက်နေတဲ့စီးရီးယားအစိုးရတပ်တွေနဲ့တပုံတွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အလက်ပိုမျိုးတဝိုက်မှာလူသားချင်းစာနာတဲ့အထောက်အကူတွေပို့ဆောင်ပေးနိုင်အောင်တနေ့ကို3နာရီတိုက်ပွဲတွေကိုရပ်ဆိုင်းပေးထားမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စီးရီးယားစံတော်ချိန်မနေ့7နာရီကနေ10နာရီထိနေ့တိုင်းတိုက်ခိုက်မှုတွေကိုရပ်ထားမယ်လို့ရုရှားကဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်။လက်နက်ကြီးနဲ့တိုက်ခိုက်မှုတွေရောလေကြောင်းကနေတိုက်ခိုက်မှုတွေပါရပ်ထားမှာဖြစ်ပါတယ်။တိုက်ပွဲတွေအကြားမြေစာပင်ဖြစ်သူတွေစီစိုးစိုးဝါးဝါလိုအပ်နေတဲ့အကူအညီတွေပေးပို့နိုင်ဖို့အတွက်တပတ်ကို20 24နာရီကနေ28နာရီအထိတိုက်ပွဲတွေရထားပေးဖို့ကုလသမဂ္ဂကအင်္ဂါနေ့ကတောင်းဆိုခဲ့တာဖြစ်ပါတယ်။ရုရှားကတနေ့ကို3နာရီတိုက်ပွဲတွေရထားပေးမယ်ဆိုတာနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲစတီဖန်အိုဘရိုင်းယန်ကအထောက်အပံ့တွေကိုပို့ဆောင်ပေးနိုင်မယ်နီလန်တိုင်းကိုစဉ်းစားမယ်လို့ပြောကြားခဲ့ပါတယ်။ဒါပေမဲ့အလက်ပိုမြို့မှာလိုအပ်နေတဲ့အကူအညီပမာဏကိုပို့ပေးနိုင်ဖို့က48နာရီလောက်အချိန်လိုအပ်တယ်လို့သူကပြောပါတယ်။အလက်ပိုမြို့မှာပိတ်မိနေကြတဲ့ပြည်သူနှစ်သန်းကျော်အတွက်လျှက်စစ်မီနဲ့ရေပေးဝယ်မှုတွေပြတ်တောက်နေတယ်လို့ကုလသမဂ္ဂအကြီးအကဲကအင်္ဂါနေ့ကပဲပြောကြားခဲ့တာဖြစ်ပါတယ
်။ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်က Republican တွင်နဲ့တတိပုတ်ကလမဲဆန္ဒရှင်တွေသူ့ကိုထောက်ခံကြဖို့ဗုဒ္ဓဟူးနေ့မှာပဲလူသိရှင်ကြားပန်ကြားလိုက်ပါတယ်။ပြိုင်ဘက် Republican သမ္မတလောင်းDonald Trump ကကလင်တန်ပေါ်အကြမ်းဖက်မှုကျူးလွန်အောင်လူမှုကိုတိုက်တွန်းခဲ့တယ်လို့သူ့ရဲ့စီယုံရေးတာဝန်ခံတွေကပြောဆိုနေချိန်မှာပဲအခုလိုထောက်ခံမှုတောင်းခံခဲ့တာဖြစ်ပါတယ်။ American နိုင်ငံသားရဲ့ဝန်ကြီးဟောင်းကလင်တန်ဟာ togetherforamerica.com ဆိုတဲ့ website တစ်ခုကိုဖန်တီးပြီးတော့မဲဆန္ဒရှင်သစ်တွေရဲ့အမည်စာရင်းတွေကိုစုဆောင်းနိုင်ဖို့လဲကြိုးပမ်းနေပါတယ်။ website စာမျက်နှာမှာတော့ကလင်တန်ဟာကမ္ဘာပေါ်ကရှုပ်ထွေးပြီးအတိမ်းဆောင်မခံတဲ့အခြေအနေတွေကိုနားလည်သူသမ္မတနဲ့စေဦးစီးချုပ်တာဝန်နဲ့တင့်တော်သူအဖြစ်ဖော်ပြထားပြီးတော့ Trump ကတော့ဒီလိုတာဝန်တွေနဲ့မထိုက်တန်ဘူးလို့ပြောဆိုထားပါတယ်။ American နိုင်ငံသားတွေလက်နက်ကင်ဆောင်ဝင်ပြုထားတဲ့ဖွဲ့စည်းပုံဥပဒေပါအချက်ကို Clinton ကပယ်ဖျက်လိုက်မယ်လို့အင်္ဂါနေ့ကစီယုံရခီးစင်မှာ Trump ကမဲဆန္ဒရှင်တွေကိုပြောဆိုခဲ့ပြီးနိုင်ပိုင်းကြာမှာပဲ Clinton ကသူ့ကိုထောက်ခံမှုပေးဖို့တောင်းဆိုခဲ့တာလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးနေရာလစ်လပ်နေတာတနက်ကင်ဆောင်ဝင်အပေါ်ကန့်သက်ချက်အစ်စ်တွေပြဋ္ဌာန်းနိုင်တဲ့တရားသူကြီးအစ်စ်တွေကိုနောက်တက်မဲ့သမ္မတကခန့်အပ်ကောင်းခန့်အပ်နိုင်တဲ့အတွက်ရှေ့လာမဲ့ရွေးကောက်ပွဲတွေဟာတနက်ကင်ဆောင်ခွင့်အခွင့်အရေးအတွက်အရေးကြီးတယ်လို့လည်းထရန့်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းကလင်တန်သာသမ္မတဖြစ်လာပြီးတရားသူကြီးတွေကိုရွေးချယ်ခွင့်ရမယ်ဆိုရင်တနက်ကင်ဆောင်ခွင့်အတွက်ဘာမှလုံနိုင်တော့မှာမဟုတ်ဘူးလို့လည်းမြောက်ကယ်ရိုလိုင်းနားမှာထောက်ခံအားပေးနေတဲ့လူအုပ်ကြီးကိုထရန့်ကပြောဆိုခဲ့ပါတယ်။
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာဩဂုတ်လ31ရက်နေ့ကျင်းပဖို့ရှိတဲ့20တရာစုပင်လုံညီလာခံကိုတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်150အပါအဝင်စုစုပေါင်းကိုယ်စားလှယ်900လောက်တက်ရောက်မယ်လို့နိုင်ငံတော်၏အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကဗုဒ္ဓဟူးနေ့မှာပြောပါတယ်တက်ရောက်မယ်ကိုယ်စားလှယ်အရေးအတိအကျကိုတော့အခုလလယ်မှာကျင်းပဖို့ရှိတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ဆွေးနွေးပွဲအတွင်းဆုံးဖြတ်သွားမယ်လို့ဦးကျော်တင်းဆွေကလွတ်တော်ကိုပြောကြားလိုက်တာပါအဲ့ဒီစီယူဘွဲကနေ20တရာစုပင်လုံညီလာခံမှာဆွေးနွေးကြမဲ့နိုင်ငံရေးမူပေါင်းတွေကိုလည်းဆုံးဖြတ်သွားမှာဖြစ်တယ်လို့ဆိုပါတယ်20တရာစုပင်လုံညီလာခံမှာတက်ကြမဲ့တခြားအဖွဲ့အစည်းတွေကတော့အစိုးရလွတ်တော်စစ်တပ်နိုင်ငံရေးပါတီနဲ့တခြားတိုင်းရင်းသားအဖွဲ့အစည်းတွေဖြစ်ကြပါတယ်ဒီ20တရာစုပင်လုံညီလာခံကိုအခုချိန်ထိတက်မယ်မတက်ဘူးလို့မသေးကြသေးတဲ့ TNLA တောင်းအဖွဲ့ AA ရခိုင်တပ်မတော်နဲ့MNDAA စတဲ့တိုင်းဒေသလက်နက်ကိုင်၃ဘွဲ့နဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မရှင်ကကိုယ်စားလှယ်တွေမိုင်းလာဒေသမှာအခုလ၉ရက်နေ့ကစပြီးဆွေးနွေးနေကြတာပါ TNLA အဖွဲ့ကတော့အစိုးရဘက်ကသူတို့ကိုဖိတ်ကြားမယ်ဆိုရင်20တရာစုပင်လုံညီလာခံကိုတက်မယ်လို့ပြောကြားခဲ့ပါတယ်
အိန္ဒိယနဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာအရေးပါတဲ့လုံခြုံရေးကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုအိန္ဒိယနိုင်ငံညူဒယ်လီမြို့မှာပြန်လည်သုံးသပ်ခဲ့ကြပါတယ်။နိုင်ငံသားရေးရုံးရဲ့15ချိန်မြောက်တိုင်းပင်နှီးနှောတဲ့ဆွေးနွေးပွဲမှာအစစ်မြေခေါင်းဆောင်တွေရဲ့ခီးစဉ်တွေ၊လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေ၊နေဆက်ရေးရာကိစ္စတွေနဲ့နေဆက်စီမံခန့်ခွဲရေးကိစ္စ၊ဖွံ့ဖြိုးရေးစီမံကိန်းတွေ၊ကုန်သွယ်ရေးဆိုင်ရာကိစ္စတွေနဲ့ယဉ်ကျေးမှုနဲ့ကောင်စစ်ဝင်ရုံးဆိုင်ရာကိစ္စတွေမှာပူးပေါင်းဆောင်ရွက်ရေးတွန်းမြင့်မှုနည်းလမ်းတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးခဲ့ကြတဲ့အကြောင်းအိန္ဒိယနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။အင်္ဂါနေ့ကဆွေးနွေးပွဲတွေမှာအိန္ဒိယကိုယ်စားလှယ်အဖွဲ့ဝင်တော်နိုင်ငံသားရေးအတွင်းဝန်S. Jayashankar ဦးဆောင်ပြီးတော့မြန်မာကိုယ်စားလှယ်အဖွဲ့ဦးတော်နိုင်ငံသားရေးရာယုံဝင်းကြီးဦးကျော်တင်ကဦးဆောင်ပါတယ်ဆွေးနွေးပွဲတွေဟာထူးခြားပြီးမြန်မာနိုင်ငံမှာအစိုးရတည်တက်လာပြီးတဲ့နောက်အိန္ဒိယနဲ့မြန်မာကြားသူတို့လုပ်ခဲ့တဲ့အရင်ကရှိပြီးသားပြောဆိုမှုကိုပုံဖော်ခြင်းဖြစ်တယ်လို့ပြည်ပရေးရာဝင်းကြီးဌာနကပြောဆိုခဲ့ပါတယ
်တရုတ်နိုင်ငံမှာဖမ်းဆီးခံထားတဲ့လူခွင့်ရေးရှင်းနေရဲ့ဇနီးကဗေကျင်းမြို့တော်ရဲတွေဟာသူ့ရဲ့အိမ်ပိုင်ရှင်ကိုလိုက်နှောက်ရှက်နေပြီးအိမ်ငှားစာချုပ်သက်တမ်းမတိုးအောင်ဖိအားပေးနေတယ်လို့ဆွဆွဲပြောကြလိုက်ပါတယ်သူမြေသူမရဲ့အမျိုးသားလီဟေပင်းရဲ့အမှုအခြေအနေကိုသိရဖို့ဒ တျန်ချင်းမြို့စီကိုဇနီးဖြစ်သူဝမ်ရှောင်လင်းတွားရောက်ခဲ့ပြီးအင်္ဂါနေ့ကအိမ်ပြန်လာတဲ့အခါသူတို့ကိုအိမ်ကားထားတဲ့အင်ရှင်ကအိမ်ပေါ်ကနေဆင်းသွားဖို့ပြောကြားခဲ့ပါတယ်။လီဟဲပင်းကတော့2015ခုနှစ်ဇူလိုင်လတည်းကဖမ်းဆီးခံထားတဲ့လူခွင့်ရေးရှိနေအတော်များများတဲ့ကတယောက်ဖြစ်ပါတယ်။အိမ်ပိုင်ရှင်ကဒေသခံရဲ့အမိန့်ကြောင့်သူတို့ကိုဆင်းခိုင်းတာလို့ဝမ်ရှောင်လင်းက VOA ကိုပုတ်ထုတ်နေကပြောပါတယ်။
ဘရာဇီးနိုင်ငံရီယိုဒီဂျနီရိုမြို့မှာကျင်းပနေတဲ့အိုလံပစ်အောက်စားပွဲသတင်းယူကြမဲ့သတင်းတော့တွေလိုက်ပါလာတဲ့ဘတ်စကာအင်္ဂါနေ့ညကတိုက်ခိုက်ခံခဲ့ရပါတယ်။ဒီဘတ်စကာမှာလိုက်ပါလာတဲ့အမေရိကန်နိုင်ငံသူအောက်စားသတင်းတော့လီမိုက်ကဆန်ကတော့တနက်ပစ်ခတ်တာတွေကိုကိုယ်တိုင်မြင်တွေ့ခဲ့ရတယ်လို့ပြောဆိုခဲ့ပါတယ်။9ရက်မြောက်နေ့ဖြစ်ကျင်းပနေတဲ့နွေရာသီအိုလံပစ်ပြိုင်ပွဲတွေမှာအမေရိကန်ကရွှေတံဆိပ်10ခုအပါဝင်စုစုပေါင်းစုတံဆိပ်28ခုနဲ့ထိပ်ဆုံးမှရှိနေပါတယ်
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မန္တန်တချမ်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာလေးကိုစတင်ပြီးတော့တင်ဆက်ပေးပါတော့မယ်။အရင်ဆုံးတော့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာအကြောင်းနဲ့ဆက်ပါမယ်။ကဘာတဝမ်းဘာသာရေးလွတ်လပ်ခွင့်အခြေအနေဟာဆိုးရွားနေစေဖြစ်ပြီးတော့ blasphemy လို့ခေါ်တဲ့ဘာသာရေးပုတ်ခတ်စော်ကားမှုကိုခွင့်ပြုထားတဲ့ဥပဒေတွေပြဋ္ဌာန်းထားမှုဟာလည်းစိုးရိမ်စရာအခြေအနေမှရှိတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။ကဘာတဝမ်းကဘာသာရေးလွတ်လပ်ခွင့်အခြေအနေအပါအဝင်မြန်မာနိုင်ငံအတွင်းတိုင်းရင်းသားလူမျိုးစုတွေနဲ့မွတ်စလင်လူနည်းစုတွေအပေါ်ဖိနှိပ်မှုတွေလည်းရှိနေတယ်လို့ဖော်ပြထားတဲ့အဲ့ဒီအစီရင်ခံစာအကြောင်းအပြစ်စုံကိုကိုဇော်ဝင်းနိုင်ငံတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုတော့ဩဂုတ်လ10ရက်နေ့ကထုတ်ပြန်လိုက်တာပါ။ဒီနေ့မှာအမေရိကန်နိုင်ငံသားရေးဌာနအနေနဲ့သိက္ခာအန္တရာယ်ရှိတယ်လို့ယူဆရတဲ့အခြေအနေဖြစ်တဲ့ blasphemy ဘာသာရေးပုတ်ခတ်စော်ကားမှုကြောင့်နှိပ်ကွခံရတဲ့ဥပဒေတွေအပိုတစီလို့ခေါ်တဲ့ဘာသာရေးကူးပြောင်းမှုကြောင့်အရေးယူတဲ့ဥပဒေတွေနဲ့ပတ်သက်လို့အထူးရွေးထုတ်တင်ပြထားပါတယ်။ဒီဥပဒေတွေထုတ်ပြန်ထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ဘာသာရေးလွတ်လပ်မှုဆိုင်ရာအမေရိကန်အထူးသံအမတ်ကြီးဒေးဗစ်ဆာပါစတိုင်းကအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုအခုလိုရှင်းပြခဲ့ပါတယ
်။ In Burma for example which has blasphemy laws on the books we had
ဘာသာရေးပုတ်ခတ်စော်ကားမှုကြောင့်အရေးယူတဲ့ဥပဒေတွေဟာမွတ်စလင်နိုင်ငံတွေမှာပိုများလာတွေ့ရပြီးဒီစဲဥပဒေတွေကိုလက်တွေ့အကောင့်ထဲပေါ်တာတွေ့ရပါတယ်။ဒါပေမဲ့တခြားနိုင်ငံတွေမှာလည်းရှိပါတယ်။ဥပမာမြန်မာနိုင်ငံမှာဆိုရင်လေဘာသာရေးပုတ်ခတ်စော်ကားမှုကိုအရေးယူတဲ့ဥပဒေပြဋ္ဌာန်းထားတာရှိပါတယ်။အရေးယူတဲ့ဖြစ်ရက်လည်းမကြာသေးမီကပဲလုတ်ခဲ့တာတွေ့ရပါတယ်။ဒါကြောင့်အဲ့ဒီဥပဒေတွေဟာမွတ်စလင်နိုင်ငံတွေမှာသာမကတခြားနိုင်ငံတွေမှာလည်းရှိတာကိုတွေ့ရပါတယ်
။ကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေရဲ့လေးပုံတစ်ပုံဟာဒီဘာသာရေးပုတ်ခတ်မှုကြောင့်အရေးယူတဲ့ဥပဒေတွေရှိကြတာဟာဆိုရင်ရတဲ့ပြဿနာပါ။အရေးယူမှုတွေထဲမှာတော့တေတံပေးတာတွေကြီးလေးတဲ့ပြစ်ဒဏ်တွေပေးတာတွေလည်းပါဝင်ပါတယ်။အများအပြားမွတ်စလင်နိုင်ငံတွေမှာပြဋ္ဌာန်းလေးရှိတဲ့ဒီဘာသာရေးပုတ်ခတ်စော်ကားမှုကိုခွင့်ပြုထားတဲ့ဥပဒေထုတ်ပြန်ထားတဲ့25နိုင်ငံကိုတွားရောက်ခဲ့တာမှာမြန်မာနိုင်ငံကိုရောက်ဆင်မှာတော့တိုင်းပြည်အတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုစိုးရိမ်ကြောင်းသူ့အနေနဲ့ထုတ်ဖော်ပြောကြားခဲ့တယ်လို့အထူးသံမကြီးဒေးဗစ်ဆာပါစတိန်ကပြောပါတယ်
In my own travels to now more than 25 countries, I've specifically raised our concerns about blasphemy and apostasy laws, as well as legislation dealing with defamation of religion in countries such as Egypt, Pakistan, Sudan, Burma, Iraq, Nigeria.
ကျွန်တော်တွားရောက်ခဲ့တဲ့နိုင်ငံ25နိုင်ငံကျော်မှာဘာသာရေးစော်ကားမှုနဲ့ဘာသာရေးကူးပြောမှုတွေအတွက်အရေးယူတဲ့ဥပဒေတွေပြဋ္ဌာန်းထားတဲ့ Egypt, Pakistan, Sudan, Myanmar, Iraq နဲ့ Nigeria နိုင်ငံတို့မှာအမေရိကန်ရဲ့စိုးရိမ်မကင်ဖြစ်မှုတွေကိုအထူးတလဲဆွေးနွေးတင်ပြခဲ့ပါတယ်။အမေရိကန်အစိုးရကအဲ့ဒီဥပဒေကိုစန့်ကျင်တဲ့အတွက်ဖျက်သိမ်းပေးဖို့ဓမ္မမဟုတ်အ ਨੇ ဆုံးလက်တွေ့အကောင့်ထဲမဖော်ဖို့တိုက်တွန်းခဲ့ပါတယ်။ဒါအပြင်သူတို့ရဲ့ဘာသာရေးယုံကြည်ချက်ကိုငြင်းငြမ်းစွာဖော်ထုတ်ခဲ့ကြလို့အကျဉ်းကျခံရသူတွေရဲ့အရေးကိုလည်းဒီနိုင်ငံတွေမှာကျွန်တော်ထည့်သွင်းဆွေးနွေးခဲ့ပါတယ်
။အထူးသဖြင့်အမတ်ကြီးကဒီနေရာမှာညွှန်းပြောဆိုထားတဲ့ဘာသာရေးပုတ်ခတ်မှုဆိုင်ရာဥပဒေကတော့အရင်သမရဦးသိန်းစင်အစိုးရလက်ထက်အတွင်းဘာသာကြားနဲ့ထိမြလက်ထက်ချင်းဘာသာကူးပြောင်းခြင်းတလင်တမယားစနစ်ထားရှိခြင်းလူဦးရေတိုးပွားမှုထိန်းချုပ်ခြင်းစတဲ့မျိုးဆောင်ဥပဒေ၄ခုအတိအပြုပြဋ္ဌာန်းခဲ့တာကိုရင်းညွှန်းပြောဆိုတာလည်းဖြစ်ပါတယ်2014ခုနှစ်မှာပြုလုပ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်စစ်တမ်းအရစုစုပေါင်းနိုင်ငံတွေရဲ့86ရာခိုင်နှုန်းမှာကိုယုံကြည်ရာဘာသာတရားကိုအခြေခံအားဖြင့်လွတ်လပ်စွာကိုယ်ကိုပိုင်ခွင့်ရှိကြတာကိုတွေ့ရတယ်လို့ USCIRF လို့ခေါ်တဲ့အမေရိကန်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီအခံမှာဖော်ပြထားပါတယ်။ဒါကြောင့်လဲအမေရိကန်အစိုးရအနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုအတင်းအကျပ်ထိန်းချုပ်ထားတဲ့ဂ ကျန်နေတဲ့24ရာခိုင်နှုန်းသောနိုင်ငံတွေကိုအဓိကအယုံဆိုင်သုတေသနပြုခဲ့ခြင်းဖြစ်တယ်လို့ဆိုပါရယ်ဒီ24ရာခိုင်နှုန်းသောနိုင်ငံတွေမှာကမ္ဘာလူဦးရေရဲ့84ရာခိုင်နှုန်းနေထိုင်ကြတာလို့ဆိုပါရယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့တခြားဘာသာရေးဆိုင်ရာဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့တဲ့အတွက်ဘာသာရေးလွတ်လပ်ခွင့်အဆင့်မှာမြန်မာနိုင်ငံကိုတီယာဝမ်အဆင့်လို့ခေါ်တဲ့ဘာသာရေးလွတ်လပ်မှုမရှိတဲ့နိုင်ငံတွေစီးရင်ထဲမှာဆက်ပြီးသတ်မှတ်ဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ကထောက်ခံကြောင်းတင်ပြလိုက်ပါတယ်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ပိုရှိလာရေးကိုအထောက်အကူပြုစေဖို့အတွက်အမေရိကန်အစိုးရကမြန်မာအစိုးရကိုအခုလိုဖိအားပေးလှုံ့ဆော်တဲ့အပေါ် Amnesty International နိုင်ငံတကာလူညင်းချမ်းသာကွင့်အဖွဲ့ကြီးကကြိုဆိုကြောင်းအဖွဲ့ရဲ့အာရှနဲ့တောင်အာရှရေးရာညွှန်ကြားရေးမှူးတီကူမားကပြောပါတယ်အနေဒီအစိုးရအစ်စ်အနေနဲ့ဘာသာရေးဖိနှိပ်မှုရော့ကျစေမဲ့ဥပဒေတွေထွက်ပေါ်လာရေးအတွက်အားပေးလှုံ့ဆော်တဲ့တယ်လို့လည်းတီကူမားကပြောပါတယ်
A new government should ensure that any laws that are against freedom of religion should be abolished or reformed.
အစိုးရတဲ့အနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုအဟံတားဖြစ်စေတဲ့ဥပဒေတွေကိုဖျက်သိမ်းတာဒါမှမဟုတ်ပြင်းစင်ရေးဆွဲတာတွေကိုပြုလုပ်သင့်ပါတယ်။ဒါအပြင်လူနည်းစုဘာသာဝင်တွေရှိတဲ့လူမှုအတိုင်းအဝိုင်းနဲ့ရဲတပ်ဖွဲ့ကထိတွေ့ဆက်ဆံမယ်ဆိုရင်လည်းအဲ့ဒီလူနည်းစုတွေလုံခြုံမှုရှိအောင်အစိုးရကအကာအကွယ်ပေးတဲ့အစီအစဉ်တွေကိုချမှတ်ဆောင်ရွက်သင့်ပါတယ
်မြန်မာနိုင်ငံလိုပဲဘာသာရေးလွတ်လပ်ခွင့်မရှိတဲ့အစိုးရရတဲ့နိုင်ငံများစီးရင် CPC ထဲမှာပါဝင်တဲ့တခြားနိုင်ငံတွေကတော့တရုတ်အီရီထရီးယားအီရန်မြောက်ကိုရီးယားဆော်ရီအာရေဗီယာဆူဒန်တာကမနစ္စတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာဖြစ်ပါတယ်မြန်မာနိုင်ငံကို၄ရက်ကြာခီးရောက်ရှိနေတဲ့စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြ合いဝန်ကြီး Charles Rifkin ဟာမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့အမေရိကန်ယင်းနှမြုပ်နှံမှုတချို့ကိုတွားရောက်ခဲ့ပြီးတာဝန်သည့်ယင်းနှမြုပ်နှံမှုဆိုင်ရာလိုအပ်ချက်တွေကိုလေ့လာကြည့်ရှုခဲ့ပါတယ်။အခုသူ့ရဲ့ခီးစဉ်ဟာအမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံအတွင်းပိုမိုယင်းနှမြုပ်နှံနိုင်မှုအတွက်လာရောက်တဲ့အစီအစဉ်ဖြစ်တယ်လို့လည်းသိရပါတယ်။ရန်ကုန်မြို့ကနေကိုသားညွန့်ဦးသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
မော်ဘီမြို့နယ်မှာရှိတဲ့ကြေးရော်တရာမှာအမေရိကန်ယင်းနှမြုပ်နှံမှုဖြစ်တဲ့ Coca-Cola ကုမ္ပဏီကနေပြီးတော့ဒီလူမှုအထောက်အကူပြုလုပ်ပေးနေတဲ့အစီအစဉ်တစ်ခုကိုလက်ထောက်နိုင်ငံရေးဝန်ကြီး Rifkin ပြောလည်လာနေတာဖြစ်ပါတယ်။ဒီလက်ထောက်နိုင်ငံရေးဝန်ကြီး Rifkin ကသူ့ရဲ့လေးရကြာခီးစဉ်အတွင်းမှာတော့နေပြည်တော်မှာရှိတဲ့ဆွေးရတောင်းဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ပဲအမေရိကန်ယင်းနှမြုပ်နှံမှုတွေမြန်မာနိုင်ငံထဲမှာဘယ်လောက်ထိလူမှုအထောက်အကူပြုလုပ်ငန်းတွေကိုလုပ်ပေးနေလဲဆိုတာကိုလည်းလည်းလေးလာမှုတွေလုပ်ခဲ့ပါတယ်။Coca-Cola ကုမ္ပဏီနဲ့ PET မြန်မာတို့ပူးပေါင်းပြီးတော့ကူညီပေးနေတဲ့ဒေသခံလူမှုအတိုင်းဝိုင်းဖွံ့ဖြိုးရေးအစီအစဉ်ချုပ်ကိုလိုက်လံကြည့်ရှုလေ့လာခဲ့တာပါ။အဲဒီမှာတော့ဒေသခံအမျိုးသမီးတွေစုဖွဲ့ပြီးတော့ဦးစီးဦးဆောင်လုပ်တဲ့ငွေစုငွေကြေးလုပ်ငန်းဖြစ်ပြီးတော့အဲ့ဒီအတွက် PET မြန်မာကသင်တန်းပေးပြီး Coca-Cola ကုမ္ပဏီကဒီအစီအစဉ်အတွက်ထောက်ပံ့ကူညီလာဖြစ်ပါတယ်။စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီး Rifkin ဟာဒီကနေ့မှမော်ဘီမှာရှိတဲ့အမေရိကန်ကုမ္ပဏီ Coca-Cola စေယုံကိုတွေ့ရောက်ကြည့်ရှုပါတယ်။အခု၄ရက်ကြာသူ့ရဲ့ခီးစဉ်ကတော့American Innovation Roadshow to Myanmar ဆိုတဲ့ခေါင်းစဉ်နဲ့ American စီးပွားရေးကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတာဖြစ်ပါတယ်။ဒီအစီအစဉ်ဟာ American ပြည်ထောင်စုရဲ့စီးပွားရေးဖွံ့ဖြိုးမှုဘိုင်းမှာရရှိခဲ့တဲ့အတွေ့အကြုံတွေကိုပြန်လည်မျှဝေဖို့လည်းဖြစ်တယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီး Rifkin က VOA နဲ့တိကျတွေ့ဆုံမေးမြန်းမှုမှာအခုလိုပြောခဲ့ပါတယ်
။ What we're doing right now is under Secretary Kerry's leadership is we are taking companies around the world on what we call the innovation roadshow
နိုင်ငံကြ合いဝန်ကြီး Kerry ရဲ့ဦးဆောင်မှုအောက်မှာလက်ရှိဆောင်ရွက်နေတာကတော့ကမ္ဘာတစ်ဝှမ်းမှာရှိတဲ့ကုမ္ပဏီတွေကိုစုစည်းပေးနေတာတစ်ခုရှိပါတယ်အဲ့ဒါကို innovation roadshow တီထွင်ဖန်တီးကြံစည်မှုတွေကိုမျှဝေတဲ့အစီအစဉ်ဖြစ်ပါတယ်အဲ့ဒီအစီအစဉ်ရဲ့အစိတ်အပိုင်းဖြစ်တဲ့ American ပြည်ထောင်စုမှာရှိတဲ့ပုဂ္ဂလိကကဏ္ဍလုပ်ငန်းတွေနဲ့မြန်မာပြည်တွင်းကစားသုံးသူတွေအပါအဝင်ပုဂ္ဂလိကကဏ္ဍပိုင်းကိုဆက်ဆက်ပေးဖို့ဖြစ်ပါတယ်ဒါအပြင်ကျွန်တော်တို့မှာတွေ့ကြုံရှိတဲ့ဖန်တီးကြံစည်မှုတွေစုံဦးတီထွင်မှုတွေကိုလည်းဝေမျှပေးဖို့လည်းဖြစ်ပါတယ်
ဒါကြောင့်လည်းပဲ Mr. Rifkin ရဲ့ခီးစဉ်တွင်မှာမြမနီးပညာကုမ္ပဏီတွေလူငယ်စုထွင်လုပ်ငန်းရှင်တွေနဲ့ပါသူတွေ့ဆုံခဲ့ပါတယ်။တစ်ချိန်တည်းမှာတော့မြမဆွေရပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ American ပြည်ထောင်စုဘက်ကမြမနိုင်ငံတွင်းယင်းနှမြုပ်နှံမှုတွေပိုလုံနိုင်အောင်အခွင့်အလမ်းတွေကိုလည်းဆွေးနွေးတိုင်ပင်ခဲ့တယ်လို့ပြောပါတယ
်။ And I had a chance to have very productive meetings both here in Yangon and then in Naypyidaw as you said.We came with a business
ရန်ကုန်မှာရောနေပြည်တော်မှာပါအတော်လေးရက်လက်ကောင်းတွေရှိတဲ့တွဲဆောင်စီဝေးမှုတွေလုပ်ခွင့်ရခဲ့ပါတယ်ကျွန်တော်တို့နဲ့အတူစီးပွားရေးကိုယ်စားလှယ်တွေပါပါဝင်ကြပြီးအဲ့ဒီထဲကတချို့ကတော့ American ပြည်ထောင်စုကအကြီးဆုံးကုမ္ပဏီတွေဖြစ်ကြပါတယ်ဒီအတွက်မြန်မာအစိုးရခေါင်းဆောင်တွေနဲ့တွဲဆောင်ပြီးယင်းနှီးမြှုပ်နှံဖို့အခွင့်အလမ်းတွေကိုဆွေးနွေးခဲ့ကြပါတယ
်လက်ထောက်နိုင်ငံကြီးဝန်ကြီး Rifkin နဲ့အတူ American ASEAN စီးပွားရေးကောင်စီကကိုယ်စားလှယ်တွေပါပါဝင်လာတာမှုလို့ မြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတရားတွေ့ဆုံမှုတွေရှိခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြောင်းလဲမှုတွေဖြစ်ပြီးတဲ့နောက်အမေရိကန်ဘက်ကအရေးယူတန်ခတ်မှုအတော်များများကိုဖယ်ရှားတာဆိုင်းငံ့မှုတွေလှုပ်လာတာနဲ့အတူပဲမြန်မာနိုင်ငံတည်းယင်းနှိမ့်နိုင်ကြမဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေနဲ့မပတ်သက်အောင်လို့တစ်ဖက်မှာလည်းဒေသခံတွေအတွက်စီးပွားရေးအခွင့်အလမ်းတွေဖွံ့ဖြိုးမှုအခွင့်အလမ်းတွေဖန်တီးပေးနိုင်အောင်လို့အမေရိကန်နိုင်ငံကြီးဌာနကစီးမြင်လက်ညှိုးမှုတွေထုတ်ထားတာရှိပါတယ်။ဒါကြောင့်လည်းပဲမစ္စတာရစ်ကင်ရဲ့သူ့ရဲ့ဒီနောက်ဆုံးနေ့မြန်မာခီးစင်မှာတော့ Coca-Cola ကုမ္ပဏီကဆောင်ရွက်ပေးနေတဲ့မြန်မာလူမှုအသိုက်အဝန်းတွေအတွက်ခွင့်လမ်းများကူညီဆောင်ရွက်ပေးတဲ့ဒီအစီအစဉ်ကိုတွားရောက်လေ့လာကြည့်ရှုခဲ့တာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာရှေ့တရင်ဘက်မှာတရုတ်နိုင်ငံကိုတွားရောက်ဖို့အစီအစဉ်ထားပါတယ်။နိုင်ငံရဲ့ထိပ်တန်းကောင်းဆောင်တူဦးအနေနဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်တွင်တရုတ်အစိုးရနဲ့တရုတ်လူထုအတွက်မြန်မာနိုင်ငံသားတွေဘက်ကဘယ်လိုသတင်းစကားမျိုးတွေကိုများပါလိုက်ချင်ပါသလဲ။တရုတ်တာဝန်ရှိသူတွေဘက်ကဘယ်လိုကတိကဝတ်တွေပေးလိုက်တာကိုများကြားချင်ကြပါသလဲ။အခုလာမယ့်စနေညတရုတ်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါ။ကိုရဲ့မြင်တဲ့ဘောတော့ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညဓာတ်ရိုက်လီလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေစနေနေ့ည9:00နာရီမှတက်ရင် VO ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံကနိုင်ငံဘက်ကတရင်တပုတ်ကိုဆက်အောင်ပါထိုင်းနိုင်ငံမှာရွှေပြောင်းအလုသမားတွေအတွက်ထုတ်ပေးထားတဲ့အလုလုခွင့်ကပ်ပြားပန်းရောင်ကကင်ဆောင်ထားတဲ့အလုသမားတွေအနေနဲ့2016ခုနှစ်စက်တင်ဘာလ1ရက်နေ့ကစတင်ပြီးတော့အလုပြောင်းရွှေတာအလုရှင်ပြောင်းရွှေတာတွေလုပ်နိုင်ပြီဖြစ်တဲ့အကြောင်းဗိုလ်ရူးနေမှာပဲထိုင်းအစိုးရဘက်ကထုတ်ပြန်လိုက်ပါတယ်အဲ့ဒီအတွက်မြန်မာအလုသမားတွေအတွက်အကျိုးရှိတဲ့အကြောင်းမြန်မာအလုသမားကြီးလုပ်နေသူတွေကမြန်မာအလုသမားတွေကပါပြောဆိုကြိုဆိုကြပါတယ်မအေးမာကတရင်ပေးပို့ထားတာကိုနားဆင်ကြည့်ပါခင်ဗျာ
ထိုင်းနိုင်ငံတွင်မှထိုင်းဆိုရထုတ်ပေးထားတဲ့အလုလုခွင့်လက်မှတ်ပန်းရောင်ကပ်ကိုင်းဆောင်ထားသူတွေအနေနဲ့စက်တင်ဘာလ1ရက်နေ့ကနေစတင်ပြီးအလုရှင်ပြောင်းရွှေ့တာအလုပြောင်းရွှေ့တာကိုလုပ်နိုင်ပြီဖြစ်တဲ့အကြောင်းထိုင်းဆိုရကသတင်းထုတ်ပြန်လိုက်ပါတယ်။ဒီအတွက်အလုသမားတွေအတွက်ကောအလုရှင်တွေအတွက်ပါအကျိုးရှိတဲ့အကြောင်းအလုသမားတွေကိုအကူအညီပေးနေတဲ့မြန်မာလူသမားကူညီစောင့်ရှောက်ရေးမဟာမိတ်အဖွဲ့ဖြစ်တဲ့ AAC ဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကပြောပါတယ်
။အခုထုတ်ပေးတဲ့ဒီတန်းရောင်ကတ်တွေကိုအလုပ်ရှင်လုပ်သမားတောင်းလို့ရတယ်ဆိုတော့လုပ်သမားတွေအတွက်တော့ကောင်းပါတယ်ကျွန်တော်တို့ကလည်းကြိုက်တယ်လေဘာလို့ကြိုက်လဲဆိုတော့အလုပ်ရှင်ကအလုပ်လုပ်နေလို့အလုပ်ကောင်းနေပြီဆိုရင်တောင်းရှိဖို့ဆိုတော့ကျွန်တော်တို့မလိုအပ်ပေမဲ့အလုပ်ရှင်ကတအားဖီအားပေးပြီးတော့မှကြားပွဲစားနဲ့ပတ်ပုံတင်ထားတဲ့ဒီတန်းရောင်ကတ်တွေကအလုပ်မရှိသေးနဲ့သူတို့ကအခြားတစ်ခေတ်ဒီမှာတွက်လို့ရရင်အဲ့ဒီမှာအနာပိုင်ကြီးဝစ်စစ်တာတို့ဖွဲ့စည်းတွေဝစ်စစ်တာတို့ဆိုရင်နေထိုင်ခွင့်မမှန်လို့ဖမ်းခံရတဲ့ဟာတွေကင်းမသွားတာပေါ့အလုပ်သမားတွေအတွက်နန်းသာရှာလို့ရတယ်ပေါ့ကျွန်တော်တို့ကတော့ဒါကောင်းတယ်လို့ပဲယူဆပါတယ်ဒီအချိုးဖြစ်ပါတယ်ကျွန်တော်တို့အမြင်ကလည်းလူသမားကူညီတဲ့လူတွေကတော့ဒီတိုင်းမှာရောက်တဲ့လူသမားတွေခဏခဏအလုပ်ကြောင်းလို့ဝင်နေရတဲ့အတွက်ဒုက္ခရောက်နေတာများတဲ့အခါကျတော့ကျွန်တော်တို့လူသမားလည်းအကျိုးရှိတယ်အလုပ်ရှင်လည်းအကျိုးရှိနိုင်တယ်ဒါမှလည်းဆိုတော့အလုပ်ကြောင်းလို့များတဲ့ကလေးကိုခေါ်ပြီးတော့လူသမားကိုခိုင်းတာရင်အလုပ်ရှင်လည်းဖန်ခံရမယ်လူသမားလည်းဖန်ခံရမယ်ဆိုတော့အခုကလုပ်ငန်းချိန်မှာအကြောင်းဝင်ရတယ်လူသမားကလည်းဘက်ပါမီကြောင်းဝင်ရတယ်ဆိုတဲ့အတွက်ကြောင့်မို့အလုပ်ရုံမှာလုပ်နေမမှန်ကန်ဖြစ်နေနှစ်ဖက်နှစ်လမ်းကျိုးရှိတာပေါ့ဗျာ
မကြခင်ကမှအလုရှင်နဲ့ပြဿနာတက်ပြီးအလုထုတ်ပြစ်ခံရတဲ့မြန်မာလူသမားတူကလည်းဒီလိုပြောင်းရွှေ့ခွင့်ရမယ်ဆိုတဲ့သတင်းကြောင့်အလုသမားတွေအတွက်အကျိုးရှိတယ်ဆိုပြီးအခုလိုပြောပါတယ
်အလုဒီလုပ်ငန်းမှာလုပ်မယ်ဆိုရင်အမတခြားလုပ်ငန်းကိုပြောင်းဖို့အတွက်သူကသူကိုအရင်ကပြောတာကတော့နှစ်နှစ်ပြည့်မှပြောင်းလို့ရမယ်တက်ကန်ပြည့်သွားမှပြောင်းလို့ရတယ်ပေါ့အဲ့လိုကြီးညာရတယ်အမရဲ့အရင်ကလုပ်ရဲလုပ်ရောတနေ့သုံးရမရဘူးဗျာအဲ့လိုလိုတောင်းဝင်ရတယ်သူကတနေ့သုံးရရတဲ့လုပ်ငန်းကိုကိုယ်သင်နေချင်းဆက်သွယ်နေသွားမှာပေါ့အဲ့လိုပေါ့အဲ့လိုတကယ်ပြာမောက်တောင်းရတယ်တော့အကျိုးရှိနိုင်တယ်မှာရဲ့
ထိုင်းနိုင်ငံအတွင်းမှာထုတ်ပေးထားတဲ့အလုပ်လုပ်ခွင့်ကပ်ပြားဟာသက်တမ်း10နှစ်ထိရှိပြီးနှစ်နှစ်တစ်ခါမှသက်တမ်းတိုးရတာပါဒီကပ်ပြားတွေကိုထိုင်းစီဆိုရလက်ထက်မှာသက်တမ်း10နှစ်ထိတိုးပေးမှာဖြစ်တယ်ဆိုပြီးကြေညာထားပါတယ်ထိုင်းနိုင်ငံတွင်းမှာလူသမားလူဝဲချက်တွေရှိနေတဲ့အတွက်ကောမကြခင်ကမှဖြစ်ပျက်ခဲ့တဲ့လူသမားပြဿနာတွေကြောင့်ပါအစဉ်ပြေအောင်လှုပ်ဆောင်ပေးတယ်လို့ယူဆကြောင်းအလုသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံတွင်းမှာဒီလိုအလုလုခွင့်ကပ်ပြားတွေဟာအလုသမားတွေအတွက်အစဉ်ပြေမယ်ဆိုရင်နိုင်ငံကူးလက်မှတ်ကိုတောင်လှုပ်ဆောင်တော့မှာမဟုတ်တဲ့အကြောင်းအလုသမားရေးလှုပ်ဆောင်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံတွင်းမှာမြန်မာလူသမား3သန်းထက်မနည်းရှိနေပြီးအလုလုကင်နေကြတာဖြစ်ပါတယ်ရှင်
မအေးမှာပြောပြသွားတာဖြစ်ပါတယ်တော်ရရှိမြတ်ခင်ဗျာဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့2016 ရီယိုအိုလံပစ်ပွဲတော်မှာပါဝင်ရှင်ပြန်နေကြတဲ့မြန်မာအားကစားသမားတွေကတနက်ပြည့်အားကစားသမားရဲထွန်းနောင်ဟာပစ္စမနှစ်ဖြစ်တဲ့ဘရူးနီပွဲစဉ်မှာအဆင့်ဆက်ခွန်ရရှိခဲ့ပါတယ်ဒီကနေ့ဂျူရိုရီကူမြှားပစ်ပြိုင်ပွဲတွေကိုမြန်မာအားကစားသမားတွေဝင်ပြီးတော့ရှင်ပြန်ကြမှာဖြစ်ပြီးမြန်မာကစမ်းယူထွေးကမြှားပစ်ပြိုင်ပွဲမှာနာမည်ကြီးတောင်ကိုရီးယားအသင်းနဲ့ရှင်ပြန်မှာဖြစ်ပါတယ်မြန်မာအားကစားအဖွဲ့ရဲ့ရှင်ပြန်မှုနောက်ဆုံးအခြေအနေတွေကိုရီယိုမှာရောက်ရှိနေတဲ့မြန်မာအားကစားအဖွဲ့ခေါင်းဆောင်ကိုဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြပေးပါမှာခင်ဗျာ
2016နွေရာသီအိုလံပစ်အားကစားပွဲတော်မှာမြန်မာအားကစားသမား9ဦးကအားကစားနည်း5မျိုးမှာဝင်ရောက်ရှင်ပြိုင်နေတာဖြစ်ပါတယ်။မနေ့ကဗရဘူးနေမှာကျင်းပတဲ့မီတာ50တနက်ပြည့်ပြိုင်ပွဲမှာနိုင်ငံတကာလက်ရည်စစ်ပွဲအောင်မြင်ပြီးဝင်ရောက်ရှင်ပြိုင်နေသူမြန်မာလက်ရည်စင်ရဲထွန်းအောင်ကအဆင့်18ရခဲ့တယ်လို့မြန်မာအားကစားအဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဦးသက်ထွေးကပြောပါတယ်
။တနက်ပြည့်မီတာ50ပစ္စတိုပြိုင်ပွဲမှာကျွန်တော်ရဲထွန်းအောင်ဝင်ပြိုင်တယ်။စုစုပေါင်း952မှတ်နဲ့သူကအဆင့်18ရတယ်ပေါ့ qualifier က8ရောက်ပဲတက်ရတဲ့ခါကျတော့သူကတော့ qualify မအောင်ဒါနဲ့ qualify အောင်နဲ့8ရောက်နောက်ဆုံးမြောက်8ရောက်နဲ့သူနဲ့ဆိုလို့ရှိရင်4မှတ်กว่าတော့ပေါ့နော်တခါပြင်10တော့အကျိန်6ကျိန်ဆိုတော့စုစုပေါင်းကြီးတော့60ပြည့်ရတာပေါ့အများဆုံးအမှတ်က10မှတ်ပေါ့စုစုပေါင်း952မှတ်ပြင်နိုင်တာပေါ့အဲ့တော့သူကတတော်ကို average 9.2 ရအောင်တော့သူပြင်နိုင်တယ်
ဒီကနေ့ကြာသပတေးနေ့မှာမြန်မာကဂျူရိုရေကူးနဲ့အတူမြားပြည့်အားကစားနည်းတွေရှင်ပြိုင်မှုရှိပြီးမြန်မာနိုင်ငံကစမ်းယူထွေးကကမ္ဘာမှာထိတ်ကပြေးနေတဲ့တောင်ကိုရီးယားနဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။အမျိုးသမီးတူးချင်းမြားပြည့်လက်ရည်စစ်ပွဲတွေကိုဩဂုတ်လ9ရက်နေ့ကကျင်းပခဲ့တာမှာမတ်စမ်းယူထွေးက608မှတ်ရပြီးအဆင့်51ချိတ်ခဲ့ပါတယ်။ဒီပထမအဆင့်လက်ရည်စစ်ပွဲကိုအားကစားသမား64ဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးတောင်ကိုရီးယားနိုင်ငံကအားကစားသမား3ဦးကထိတ်ဆုံးမှရှိနေပြီးမီဆန်ထရိုင်က669မှတ်နဲ့ပထမရခဲ့တာဖြစ်ပါတယ
်။မနေ့ပြန်မှာတော့ကျွန်တော်တို့မြားပြည့်ရဲ့ဂျူရိုရဲ့ရေကူးအမျိုးသားမီတာ100ဘတ်တာဖလိုင်ပြိုင်မှုရှိပါတယ်။မနေ့ပြန်3မျိုးပြိုင်မှုရှိပါတယ်။မြားပြည့်အာဇာနည်မှာကိုရီးယားနဲ့ပြိုင်ရမယ်။တောင်ကိုရီးယား။ကိုရီးယားဆိုတာကတော့မြားပြည့်အာဇာနည်မှာသူကကမ္ဘာမှာနံပါတ်1ပဲ။အဲအဲ့လိုတော့ရှိတယ်။ဒါနဲ့ကျွန်တော်တို့ကတော့ကိုရီးယားရဲ့ကိုပြိုင်တယ်လို့သဘောမထားဘူး။ကလေးကတော့ဟိုစိတ်ဓာတ်မြင့်မြင့်ပေးထားတယ်။ကိုပေးထားတဲ့ရမှတ်ကိုပဲကိုကပြဲမှာဖြစ်တဲ့အတွက်ပြိုင်ဘက်ကဘလော့ပြီးပြီးကိုပြည့်ရမယ်အမှတ်ရအောင်ပြင်နိုင်မှုအတွက်တော့သူ့ကိုစိတ်သက်ကိုကဒိတ်ချင်းပြထားပါတယ်။သူလည်းအဲ့ဒါတော့ကြိုးစားပြီးဆောင်ရွက်ဖို့အနေထားရှိပါတယ်အဲ့ဒီတိုင်မှာ။ဘရာဇီးဆန်လွင်9:50မှာတော့သူစပြိုင်ရမယ
်။ဒီကနေ့ကျင်းပမယ့်ဂျူရိုပွဲစဉ်မှာတော့ဆန်နိုင်ငံက TTO Trinidad and Tobago နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။ရေကူးမှာလည်းမြန်မာနိုင်ငံကပါဝင်ရှင်ပြိုင်ဖို့အတွက်ခွဲရန်ရတဲ့အတိုင်းနှစ်ယောက်ပါဝင်မှာဖြစ်ပြီးမြန်မာအနေနဲ့အားနည်းပေမဲ့စိတ်တမကြပဲရှင်ပြိုင်ဖို့ကသာအဓိကထားတယ်လို့ဦးသက်ထွေးကပြောပါတယ်
။ဂျူရိုကတော့ကျွန်တော်တို့အရှိတောင်အရှာ level မှာကျွန်တော်တွေ့ဘူးတဲ့အာဇာသမားတွေမဟုတ်တဲ့အခါကျတော့သူတို့ရဲ့အခြေအနေအမှန်မှန်ဖို့ခက်တာပေါ့နော်။ကျွန်တော်တို့ရေကူးကအရှိတောင်အရှာဆင့်မှာလဲကျွန်တော်တို့ရေကူးကစုရဖို့မလွယ်ပါဘူးယူရီးယားတို့စင်ကာပူတို့ဗီယက်နမ်တို့ဒီအဖွဲ့ကြီးကကျွန်တော်တို့ရဲ့ပုံကောင်းပါရေကူးကတော့အဲ့တော့ကျွန်တော်တို့ကရေကူးကတော့အားနေပါတယ်သို့တော်လည်းပဲကျွန်တော်တို့ရှိမှရှိတဲ့ခွဲရန်ရတဲ့ပုံမှာမူတည်ပြီးတော့အမျိုးသားတူအမျိုးသမီးတူကိုတော့ကျွန်တော်တို့ထဲကနေအင်အားအကောင်းဆုံးလူကိုကျွန်တော်ရွေးချယ်ပြီးတော့နိုင်ရောက်ရှင်ပြိုင်ခြင်းဖြစ်ပါတယ်စိတ်သက်တည်းအားလုံးကကောင်းပါတယ်ကိုယ်နဲ့အရှိမညီပေမဲ့သူစံချိန်ကိုသူပြိုင်ကိုယ်ကလည်းကိုယ်စံချိန်ကိုကိုယ်ပြိုင်ပဲရှေ့ရရောရောနောက်ရရောဒါပြဿနာမရှိဘူးနော်ရှင်ပြိုင်မှုလည်းအရင်တည်းမှာပဲအလုံးတက်တက်ကြောက်ကြောက်ဆိုတော့ဆိုရင်တော့ဒါဒီကလေးတွေကဟိုအလားလားကောင်းလာနိုင်တယ်ပေါ့
ရေကူးနဲ့ပြေးခုံဖြစ်ပြိုင်ပွဲတွေအတွက်အိုလံပစ်သွေးစည်းညီညွတ်ရေးအစီအစဉ်ရခွဲရမ်းနဲ့ပါဝင်ခွင့်ရတာဖြစ်ပြီးရေကူးအမျိုးသမီးပွဲစဉ်အတွက်ဤတက်နဲ့အမျိုးသားပွဲစဉ်အတွက်တင့်မြတ်တို့ပါဝင်ကြမှာဖြစ်တယ်လို့ပြေးခုံပြစ်မှာတော့အမျိုးသမီးမီတာ800အတွက်ဆွေလီမြင့်နဲ့အမျိုးသားမီတာ9000အတွက်ဆန်းနိုင်တို့ပါဝင်ရှင်ပြန်ကြမှာဖြစ်ပါတယ်။2016ရီယိုအိုလံပစ်ပွဲတော်ပြင်ဆင်မှနေပြိုင်ပွဲတွေအပြီးရရှိတဲ့ဆုတစိတ်ဆင်းမှာတော့အမေရိကန်ကရွှေ10ခုငွေ9ခုကျေး9ခုနဲ့ပထမတရုတ်ကရွှေ9ခုငွေ3ခုကျေး10ခုနဲ့ဒုတိယဂျပန်ကရွှေ6ခုငွေ2ခုကျေး10ခုနဲ့တတိယအသီးသီးရရှိနေပြီဖြစ်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနက်6:00ကိုရှိပါပြီတော်တော်ရှင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့မနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစာတဲ့အစီအစဉ်တွေနဲ့အတူ
I think it is. Every time the minorities have tried to get together in the past, they have succeeded. Some of them have.
ဒါကတော့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြရမှာပါ။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြည့်တင်ဆက်ပေးပါမယ်။ဒေါန်ဆန်းစုကြည်ဟာညဉ့်ညံရေးဆွေးနွေးပွဲမှတန်ရင်တရုတ်နိုင်ငံကိုတွားရောက်လေပတ်မှဖြစ်ပြီးတိုင်းရင်းသားတွေနဲ့စီးလုံးညီညွတ်မှုရဖို့အတွက်တရုတ်နိုင်ငံရဲ့အားပေးထောက်ခံမှုရအောင်ကြိုးပမ်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့တရုတ်နိုင်ငံတို့ The Global Times မှာ Biden တန်ရေးတာထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံအစိုးရရဲ့အထူးကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာသူမရဲ့ပါတီအစိုးရဖွဲ့နိုင်ခဲ့ပြီးတဲ့နောက်အာဆီယံဒေသရဲ့ပြပပထမဦးဆုံးခီးစဉ်အဖြစ်တရုတ်နိုင်ငံကိုရှေ့သတင်းပတ်ထဲမှာတွားရောက်လေပတ်ဖို့ရှိနေပါတယ်။တရုတ်နိုင်ငံကဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အကြီးအကဲအနေနဲ့ကျူးကျော်အက်ခံဖို့မျှော်လင့်ရတယ်လို့သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီကီကွင်းတို့နဲ့လည်းတွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ဟာရှေ့လာတဲ့မှာအမေရိကန်ပြည်ထောင်စုကိုတွားရောက်လေပတ်ဖို့စီစဉ်ထားပြီးဒီမတိုင်ခင်တလားတိတိအလိုမှာတရုတ်နိုင်ငံကိုတွားဖို့စီစဉ်လိုက်တာဖြစ်ပါတယ်။ဒါဟာဆိုရင်တရုတ်နိုင်ငံအနေနဲ့မြန်မာအစိုးရတဲ့လက်ထက်မှာဆက်ဆံရေးကအရင်တုန်းကတော့မကောင်းဘူးလို့ထင်မြင်ယူဆထားချက်တွေပေါ်တန်တမန်အရေးအအောင်မြင်မှုရရှိသွားတာဖြစ်တယ်လို့အကြေခတ်တွေကသုံးသပ်ကြတဲ့အကြောင်းရေးသားထားပါတယ်။ဒီခီးစဉ်ဟာ27ရာစုပင်လုံညီလာခံကျင်းပဖို့တရင်နှစ်ပတ်လိုမှာတွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံအတွင်းဆယ်စုနှစ်နဲ့ချီးပြီးတော့ဖြစ်ပွားနေတဲ့တိုင်းရင်းသားတွေနဲ့ကြားပဋိပက္ခတွေဖြေရှင်းတဲ့နေရာမှာတရုတ်ရဲ့ထောက်ခံမှုဟာအရေးပါတယ်လို့ထောက်ပြထားပါတယ်။အာဆီယံရဲ့ပြင်ပကိုပထမအဦးဆုံးတွားရောက်မဲ့ခီးစဉ်ဖြစ်တရုတ်နိုင်ငံကိုရွေးချယ်လိုက်ခြင်းကဒေါအောင်ဆန်းစုကြည်အနေနဲ့အတွေးခေါ်အယူဆတဲ့လက်တွေ့ဆန်းတဲ့ထိရောက်မှုကိုဦးစားပေးတဲ့နိုင်ငံရေးသမားတစ်ယောက်ဖြစ်တယ်ဆိုတာကိုဖော်ညွှန်းပြသနေတဲ့အကြောင်းဒီမှာဟာမြန်မာတရုတ်ဆက်ဆံရေးနဲ့တစ်ဖက်မှာလည်းအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကိုဒရီကြီးကြီးနဲ့ချင်းဝင်ရှာညှိလှုပ်ဆောင်နေသူဖြစ်တယ်လို့နန်ကျင်တက်ကသူနိုင်ငံတကာဆက်ဆံရေးဆိုင်ရာပမောက္ခကြီးခွေဖန်ကပြောတဲ့အကြောင်းရေးသားထားပါတယ်မြန်မာခေါင်းဆောင်ဟာနိုင်ငံကိုစီးပွားရေးပြန်လည်ဥမော်လာစေဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားပြန်လည်ရင်ကြားစေရေးကြိုးပမ်းနေတာလည်းဖြစ်ပါတယ်အမေရိကန်ပြည်တော်စုအနေနဲ့လုံမပေးနိုင်တဲ့အကူအညီကိုနိုင်ငံရဲ့မြောက်ဖက်အင်းဒီဂျင်တရုတ်နိုင်ငံအနေနဲ့လှုပ်ပေးနိုင်ပါတယ်ဆိုပြီးတော့လေပမောက္ခကြီးကထောက်ပြထားကြောင်းရေးသားထားပါတယ်အပြည့်အစုံကို globaltimes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒါမဲ့ပင်လုံညီလာခံကြီးမှာငြိမ်းချမ်းရေးမူဝါဒကိုပြည်ခိုင်ပြိုးပါတီတင်သွင်းပြီဆိုတဲ့ခေါင်းစဉ်နဲ့ဆင်ဝါသတင်းမှာတော့နေပြည်တော်မှာဒီလကုံ NLD အစိုးရကဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံကြီးမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေသူတို့ရဲ့ငြိမ်းချမ်းရေးမူဝါဒကိုတင်သွင်းဖို့ပြင်ဆင်နေတဲ့အကြောင်းအမျိုးသားပြည်လဲတည်မြဲရေးနဲ့ပြည်ရင်းငြိမ်းချမ်းရေးအလို့ယုံဆွေးနွေးပွဲတစ်ခုမှာပါတီဥက္ကဋ္ဌဖြစ်တဲ့သမရဟောင်းဦးသိန်းစိန်ကပြောကြားလိုက်တာကိုဖော်ပြထားပါတယ်။ပြည်ခိုင်ပြိုးပါတီရဲ့ငြိမ်းချမ်းရေးမူဝါဒကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအထောက်အကူပြုနိုင်ပြီးပြည်ထောင်စုနိုင်ငံတော်တစ်ခုကိုထူထောင်နေစဉ်အပေးအယူညီမျှတဲ့ဆောင်ရွက်ချက်တွေလိုအပ်တယ်လို့လည်းဦးသိန်းစိန်ကထောက်ပြခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းတက်မတော်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့27ပင်လုံညီလာခံအပါအဝင်ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာပဋိပက္ခတွေအဆုံးသက်ရေးအမျိုးသားပြည်လဲတည်မြဲရေးနဲ့ပြည်ရင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးတွေကိုဆွေးနွေးခဲ့ကြတယ်ဆိုတာနဲ့ဆောင်းပါးကိုဆုံးသက်ထားပါတယ်ရှင်
။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနေ့ကနေ့နားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မြန်မာတင်ပြမယ့် idiom အသုံးကတော့ street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက S T R E E T street ကလမ်း S M A R T smart ကညံကောင်းတာထက်မြက်တာဆိုတော့ squid ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်တမန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအသေးပဲမျိုးမဟုတ်ပါဘူးIDM ဆိုတဲ့တော့ဘိုက်ဒီဘေကနေစဉ်ဘဝတစ်လျှောက်လုံးရှောက်လောင်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းနေအတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မထင်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီတုံးကတော့ American စကားပြောမှာအတုံးများတွေရှိပါတယ်ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းတုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
အကင်းပါသူလူရည်လေသူသွားတက်လာတတ်သူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံး English အသင်္ကန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်1948ခုပင်လုံသဘောတူညီချက်ဟာဒီကနေ့မြန်မာနိုင်ငံရဲ့တိုင်းရင်းသားပြည်ထနာတွေပြည်လေရေးအတွက်အကောင်းဆုံးသောစံနမူနာတစ်ရပ်ဟုတ်ပါသလား2011ခုပင်လုံညီလာခံကနေပြည်တော်စုပြည်ထနာပြည်လည်နိုင်တဲ့အဖြစ်ထွက်ပေါ်လာနိုင်ပါသလားဆိုတာကိုမြမအကြီးကျွမ်းကျင်သူပမောက္ခဒေးဗစ်စတိုင်းဘတ်နဲ့ဦးကျော်စန်းသာဆွေးနွေးတုံ့တက်ထားတာကိုနားဆင်ကြည့်ပါခင်ဗျာ
။တမောက္ခစတိုင်းဘတ်ခင်ဗျာအခုမြန်မာနိုင်ငံမှာ21ရာစုပင်လုံညီလာခံဆိုတာကျင်းပမယ်လို့စီစဉ်နေရပါတယ်။ဆိုတော့21ရာစုပင်လုံလို့ဆိုတဲ့နေရာမှာလူတွေဟာ20ရာစုသို့မဟုတ် 1948 ခုနှစ်ကဘိုးကျောင်းအောင်ဆန်းကြည်မှုခေါ်ယူခဲ့တဲ့ပင်လုံညီလာခံကိုတန်ထားပြီးတော့ကျင်းပမယ်သဘောဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ဟာအဲ့ဒီဘိုးကျောင်းအောင်ဆန်းကျင်းပခဲ့တဲ့1948ပင်လုံညီလာခံရဲ့ဇစ်မြစ်ကိုနည်းနည်းဆန်းစစ်ကြည့်ကြည့်ပါမယ်။အဲ့ဒီပင်လုံသဘောတူညီချက်ဆိုတာဟာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြည်ထနာပြည်လည်ရေးအတွက်အကောင်းဆုံးစံနမူနာထားလို့တဲ့စာချုပ်လို့ဆိုနိုင်ပါသလားခင်ဗျာ
I don't think so. I think it was important because it gave the British the
ကျွန်တော်မထင်ပါဘူး။အဲ့ဒီသဘောတူညီချက်ဟာဗြိတိရှားတွေကမြန်မာနိုင်ငံကိုတစ်စီးတစ်လုံးနဲ့လွတ်လပ်ရေးပေးဖို့အတွက်ဖန်တီးပေးလိုက်တဲ့အတွက်အရေးကြီးပါတယ်။အဲ့ဒီမတိုင်ခင်ကဆိုရင်ကရင်တွေကလွတ်လပ်ရေးကိုလိုချင်နေကြတာပါ။ဒါပေမဲ့ကရင်တွေဟာပင်လုံညီလာခံမှာလေးလာသူအဖြစ်ပဲတက်ရောက်ခဲ့တာ
ပါ။မွန်နဲ့ရခိုင်တို့လည်းလူမျိုးရေးကိုယ်စားလှယ်တွေအဲ့မှာသိရမပါဝင်ခဲ့ဘူးပေါ့ခင်ဗျာ
။ Yes, that's right. There are many who weren't represented. So therefore it's not an ideal. It wasn't an ideal solution. Although General Aung San did say at that meeting, I believe,
ကိုယ်စားလှယ်တွေမပါဝင်တာအများကြီးပါ။အဲ့ဒါကြောင့်ဒီညီလာခံဟာအကောင်းဆုံးအဖြစ်တက်ရောက်မဟုတ်ခဲ့ပါဘူး။ဒါပေမဲ့ကျွန်တော်ယုံကြည်တာကဗိုလ်ချုပ်အောင်ဆန်းအနေနဲ့ Federal အစိုးရတက်ရောက်လိုအပ်တယ်လို့ပြောခဲ့ပါတယ်။ဘလူးဖက်ဒရယ်ဆိုတာကိုတော့မရှင်းလင်းခဲ့ပါဘူးအခုတည်းထိလဲအားလုံးကျေနပ်လက်ခံနိုင်မဲ့ဘလူးဖက်ဒရယ်ဖြစ်မယ်ဆိုတာဘယ်သူမှလည်းအတိအပယ်မဖွင့်ညသေးပါဘူ
းနောက်တစ်ခုကအဲ့ဒီတော့ကတယောက်ခဲတိုင်းရင်းသားတချို့နဲ့ပတ်သက်ပြီးတော့ပြောကြပါတယ်သူတို့ဟာဗမာစကားလဲမကြွမ်းဘူးသူတို့ပြောတဲ့စကားလဲပင်လုံညီလာခံမပေါက်မြောက်ဘူးနိုင်ငံရေးနှိုးကြမှုလဲမရှိသေးဘူးဒါကြောင့်သူတို့ဟာသူများပြောတာကိုလွယ်လင့်တကူခေါင်းကြီးခဲ့ရတယ်လို့ဆိုကြတဲ့ကိစ္စဖြစ်ပါတယ်
Yes, they were not educated enough. There weren't enough educated people who knew the
ဟုတ်ပါတယ်သူတို့ကတိတ်ပြီးတော့ပညာမတတ်ကြသေးပါဘူး Federal ဆက်ဆံရေးဆိုတာဘလို့တိမ်မွေ့ရှုပ်ထွေးတယ်ဆိုတာကိုနားလည်တဲ့ပညာတတ်တွေမရှိကြသေးပါဘူး Federal ဆက်ဆံရေးဆိုတာနိုင်ငံရေးအာဏာအတိုင်းအတာတစ်ခုထိလွှဲပြောင်းပေးတာနဲ့အတိုင်းအတာတစ်ခုထိစီးပွားရေးအခွင့်အာဏာလွှဲတာတို့ပါဝင်ပါတယ
်အဲ့ဒီတော့စီးပွားရေးအခွင့်အာဏာကိစ္စမဆွေးနွေးခဲ့ကြဘူးထင်ပါတယ်
That's right. because that was not the problem. The problem was, should Britain give independence to Burma as a human rights?
မှန်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒါကပြဿနာမဟုတ်ပါဘူး။ပြဿနာကဗြိတိရှားတွေဟာမြန်မာအများစုရှိတဲ့ဒေသတွေကိုပဲလွတ်လပ်ရေးပေးပြီးတော့ကျန်တဲ့ဒေသတွေကိုတီးခြားခွဲထုတ်မယ်ဆိုတဲ့ကိစ္စပါ။လူနည်းစုဒေသတချို့ကိုတီးခြားအုပ်ချုပ်နေခဲ့တာပါ။
ဘူဂျောင်ဆန်လူကြောင့်ခံရပြီးတဲ့နောက်သူ့ရဲ့မူလရည်မှန်းချက်လည်းပဲသွေးဖီသွားခဲ့တာပဲခင်ဗျာဆိုတော့အခုအခါမှာမိုက်ဂျာယန်မှာတိုင်းရင်းသားတွေကညီလာခံကျင်းပနေပါတယ်အဲ့ညီလာခံမှာဘာပြောလဲဆိုတော့ပင်လုံဆိုတာကိုအထိပ္ပယ်ဖွင့်ဆိုမယ်ဆိုတဲ့အချက်တစ်ခုလည်းပါဝင်နေခင်ဗျာ
Well an every important event like that that was a very important event in Burmese history and so there'll be a lot of myths and built up around the original Pinlong Crop
ပင်လုံညီလာခံဟာမြမတမိုင်းမှာတိတ်ပြီးတော့အရေးကြီးတဲ့ဖြစ်ပါဒီဖြစ်ရမျိုးနဲ့ပတ်သက်ပြီးတော့စေကူးရင်ပြောချမှုတွေလိုရာဆွဲပြီးတော့ပြောတာတွေအများကြီးရှိပါတယ်။ဒါပေမဲ့ဒုတိယပင်လုံညီလာခံကျင်းပပြီးကောင်းမွန်တဲ့အဖြစ်တရရရှိဖို့ကိစ္စဟာကောင်းမွန်တဲ့ကိစ္စဖြစ်ပါတယ်။လူများစုလူနည်းစုဆက်ဆံရေးပြဿနာကအမတန်ကြောက်စရာကောင်းတဲ့ပြဿနာပါ။လွတ်လပ်ရေးမရခင်ကလေးကရှိတဲ့ကိစ္စလို့ပြောရမှာပါ။တိတ်ပြီးတော့အရေးကြီးပါတယ်။ဥနုရဲ့အယတအဆိုးရလည်းလုံးဝမဖြစ်ရှင်းနိုင်ခဲ့ပါဘူး။စစ်တပ်ကအခြေအနေပိုဆိုးအောင်လုပ်ခဲ့ပါတယ်။ဦးသိန်းစိန်အစိုးရကဖြစ်ရှင်းမှုစတင်ပြီးတော့လုပ်ခဲ့ပါတယ်။လက်ရှိအစိုးရအနေနဲ့ပြဿနာကိုအပြုသဘောဆောင်တဲ့ရလဒ်တစ်စုံတစ်ခုရအောင်ကြိုးပမ်းနှံလိမ့်မယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့မတိနိုင်သေးပါဘူး
။ဟုတ်ကဲ့အခုဗဟိုအစိုးရတွေအကြောင်းဆက်မပြောခင်မှာတိုင်းရင်းသားအင်အားစုတွေဘက်ကရောသူတို့အချင်းချင်းစီးလုံးညုံမှုရှိရပါရဲ့လားဆိုတာကိုကြည့်ကြရအောင်ပါ။ကျွန်တော်တွေးမိတဲ့တော့ကတော့တိုင်းရင်းသားဘေးဘက်ကလည်းပဲအကြီးအကဲစီးလုံးညုံမှုမရှိကြဘူးလို့ဆိုတာပါခင်ဗျာ
။ I think it is every time the minorities have tried to get together in the past.They have succeeded. Some of them have succeeded for short periods, and then it all falls apart.
အဲ့ဒီလိုပဲထင်ပါတယ်။အရင်တုန်းကလည်းတိုင်းရင်းသားလူနည်းစုတွေစုယုံကြတိုင်းခဏတစ်ဖြုတ်အောင်မြင်ပြီးတော့ကြာရှုံးသွားတာကြီးပါပဲ။ဘာကြောင့်လဲဆိုတော့နေမည်တစ်ခုဟာလူမျိုးစုတစ်ခုတည်းတီးကြနေတာမဟုတ်ပဲအကုန်ရောနှောပြီးတော့နေကြတာပါ။ပထဝီအနေထားအရကောရောနှောနေကြတာပါ။ဒါကိုမကြည့်ပဲအင်အားစုတချို့ကဆိုရင်ဖြစ်နေတာတဲ့အခွင့်အရေးကိုပိုးပြီးတော့တောင်းနေကြပါတယ်။ဒါနဲ့အချင်းချင်းပြဿနာတွေတက်နေကြတာပါပဲဥပမာပြောရရင်ဝရရဲ့ကိစ္စပါသူတို့ကတီးခြားပြည်နယ်လိုချင်နေရပါတယ
်ဒီဝါကိစ္စမှာနောက်ွယ်ကတရုတ်ရှိနေတယ်လို့မထင်ဘူးလားခင်ဗျာ
I don't know whether China is behind it but I do think that the war state has been integrated economically and to a degree culturally with South China with Yunnan province
နောက်ွယ်မှာတရုတ်ပါနေတယ်ဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့ကျွန်တော်အသေးစားယူဆထားတာကတော့ဝပီနေဟာစီးပွားရေးအရာနဲ့အတိုင်းအတာတစ်ခုထိယဉ်ကျေးမှုရတရုတ်နိုင်ငံတောင်ပိုင်းယူနိုင်နဲ့ပေါင်းစည်းနေမိပြီဆိုတာပဲဖြစ်ပါတယ်။မူလတန်းကျောင်းတွေမှာတရုတ်စာတင်နေအခြေခံအဆောက်အဦတွေအားလုံးတရုတ်ကတည်ဆောက်တယ်။စီးပွားရေးအရာလည်းယူနန်နဲ့တောင်ပိုင်းကိုအခြေခံထားတယ်။ဒါဟာမြန်မာနိုင်ငံအတွက်ပြဿနာပါ။ဒီကိစ္စမှာတရုတ်နဲ့ဘယ်လိုဆက်ဆံရမလဲ၊ဝကိုဘယ်လိုကန်တွေရမလဲ၊ရှမ်းနယ်ရောဘယ်လိုလုပ်ရမလဲ။
ဟုတ်ကဲ့အဲ့ဝါအပြင်တခြားတိုင်းရင်းသားတွေရဲ့တောင်းဆိုချက်ဖြစ်တဲ့ Federal ပြည်ထောင်စုကိုလက်ခံဖို့ဗမာလူမျိုးစုပါဝင်တဲ့ဗဟိုအစိုးရကတော့ဘလောက်ထိအဆင်သင့်ဖြစ်နေပြီလို့ဆိုတဲ့ဆိုတာကျွန်တော်ကြည့်အောင်ပါခင်ဗျာဒေါအောင်ဆန်းစုကြည်ကပြောပါတယ်တိုင်းရင်းသားတွေနဲ့မကြခင်ကတွေ့တော့တောင်းကျင်တာတောင်းကြကိုယ့်ဘက်ကဘာပြန်ပေးထိုင်တယ်လဲဆိုတာလေးကြည့်ကြတောင်းတော့လည်းပဲပေးနိုင်မှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်ဒါတွေကိုကြည့်မယ်ဆိုရင်ဗဟိုအစိုးရရဲ့အဆင်သင့်ဖြစ်မှုကဘယ်လိုရှိမယ်လို့ထင်ပါလဲခင်ဗျာ
The question is each of the minorities groups has different versions of what they'd want some want
ပြဿနာကတိုင်းနာလူနည်းစုတွေကသူတို့လိုချင်တာနဲ့သူတို့တကွဲတပြားစီဖြစ်နေတာပါတချို့ကအကန့်အသတ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်စီးပွားရေးချုပ်ကန့်ခွင့်ကိုလိုချင်နေကြတာပါတချို့ကလည်းဒီအခွင့်အရေးတွေကိုတိတ်ကျဲကျဲပြက်ပြက်လိုချင်ကြပါတယ်တခါလက်နက်ကန်အင်အားစုတွေကလည်းဘယ်လိုလုပ်ရမလဲဘဟုအစိုးရနဲ့ဘလူအဝင်ခွင့်ကြဖြစ်အောင်လုပ်မလဲအဲ့ဒါတွေဟာတိတ်ပြီးတော့ရှုပ်ထွေးတဲ့ကိစ္စတွေပါပြီးတော့ဖက်ဒရယ်စနစ်ကိုဘလူပုံစံနဲ့ဘသူကမှအတိအကျမပြောကြသေးပါဘူး NLD ဟာ1990ရွေးကောက်ပွဲမတိုင်ခင်ဖက်ဒရယ်ပုံစံလိုလားတယ်လို့ကြေညာခဲ့ပေမဲ့အတိအကျဘလူပုံစံမျိုးဆိုတာမပြောခဲ့ပါဘူးတိုင်းရင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်အလွန်ကျုံပေးမှာကိုလည်းစစ်တပ်ဘက်ကအထူးစိုးရိမ်နေတယ်လို့ထင်ပါတယ်စစ်တပ်ကပြည်တော်စုမပြိုကွဲရေးကိုနှစ်ပေါင်းများစွာပြောလာခဲ့တာပါတိုင်းနာတချို့ကအခုမပြောတော့ပေမဲ့အရင်ကလွတ်လပ်ရေးယူဖို့အတွက်ပြောနေကြတာပါစစ်တပ်ကအခုထိအဲ့ဒါကိုကြောက်ရွံ့နေတုန်းမှာပဲ
နောက်ကျွန်တော်ဒီမှာတခုမေးရင်ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားအင်အားစုတွေဆက်ဆံရေးဖြစ်ပါတယ် ဒီရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်တို့အနိုင်မရခင်ကာလတုန်းကတော့တိုင်းရင်းသားနဲ့ဆက်ဆံရေးအတော်ကောင်းခဲ့တယ်ထင်ပါတယ်အခုနောက်ပိုင်းမှာတိုင်းရင်းသားနဲ့ဒေါအောင်ဆန်းစုရဲ့ဆက်ဆံရေးနည်းနည်းအဖူးတည်းရစီလာလို့ထင်ပါတယ်ဘယ်လိုသဘောပါလဲခင်ဗျာ
When you're in opposition you have no responsibility and when you're in power you have responsibility and well let's face it
အဲ့ဒါဘာကြောင့်လဲဆိုတော့အတိုက်ခံဘဝဆိုတာတာဝန်ယူစရာမလိုပါဘူးအာဏာရလာတဲ့အခါမှာတာဝန်ယူလာရပါတယ်နောက်ပြီးတော့ဒေသတွေအားလုံးရဲ့အုပ်ချုပ်ရေးဟာပြည်ထရေးဝန်ကြီးဌာနရဲ့လက်အောက်မှာပါစစ်ရာလူရှိစေဗိုလ်ချုပ်ကြီးတွေရဲ့လက်အောက်မှာပဲရှိပါတယ်ဒါဟာဒေါ်အောင်ဆန်းစုကြည်အတွက်ပြဿနာဖြစ်နေပါတယ
်အခုစစ်တပ်ရဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဘော်သဘောထားကိုမေ့ကျင်ပါတယ်ပြည်ထောင်စုတည်တံ့ခိုင်မြဲရေးကိုစိတ်ချရပြီးဆိုတဲ့တနေ့မှာစစ်တပ်ဟာတန်လျာကိုပြန်သွားလိမ့်မယ်လို့ဆရာကြီးမကြာခဏပြောလို့ရှိပါတယ်တိုင်းရင်းသားအင်အားစုအားလုံးလက်နဲ့စွန့်ပြီးမှစိတ်ချရမယ်လို့စစ်တပ်ကယူဆနေတာပါတိုင်းပြည်တွေကတော့နိုင်ငံရေးရသဘောတူညီမှုရှိပြီးအကောင့်ထဲပေါ်နိုင်မှလက်နဲ့စွန့်မယ်လို့ပြောကြပါတယ်။ဆိုတော့ဒီနှစ်ခုကြာမှာပြည်လည်မှုရရှိဖို့အင်မတန်ခက်ခဲမနေဘူးလားခင်ဗျာ
။ How can you? I agree it's very very difficult. It's a question when you say surrender their arms. Somehow they have to be brought in to
အဲ့ဒါကိုကျွန်တော်သဘောတူပါတယ်။ဒါပေမဲ့တိတ်ပြီးတော့ခက်ခဲပါတယ်ခင်ဗျာကသူတို့လက်နဲ့ချမယ် surrender လို့သုံးတယ်တကယ်တော့သူတို့ကဘူဆိုးရအတွက်ချင်းချမှုဖြစ်တယ်လို့အထင်မခံရဖို့လိုအပ်ပါတယ်။ဦးသိန်းစိန်မတန်ငယ်အစိုးရကသူတို့ကိုနေကြားဆောင်တပ်ဖွဲ့ဖြစ်အောင်ပြောင်းလဲဖို့လုပ်ခဲ့ပါတယ်။ဒါဟာတိုင်းရင်းသားလက်နက်ကိုင်တွေကိုအင်အားသုံးပြီးဘာမှမလုပ်နိုင်အောင်စီစဉ်တာပါ။ဒီအစီအစဉ်ကိုအထင်ကရတိုင်းရင်းသားအင်အားစုတွေကလက်မခံကြပါဘူး။တခြားတနည်းနဲ့ဒါတွေကိုဖြေရှင်းရပါလိမ့်မယ်။ဒီလက်နက်ကိုင်အဖွဲ့တွေကိုနာမည်တမျိုးမျိုးတက်မလား။တက်မလို့ဟာနိုင်ငံတော်ရဲ့တခုတည်းသောစစ်တပ်ဖြစ်တယ်ဆိုတာဖြစ်စေရမယ်။တန်းတာအင်အားစုတွေကိုလည်းလုတ်ပိုင်ခွင့်အာဏာတချို့တဝက်ရှေ့စီရမယ်ဆိုတာမျိုးပါအမေရိကန်ပြည်တော်စုမှလည်းကြည့်လိုက်ပါရဲတပ်ဖွဲ့ဆိုတာဒေတာအလိုက်အခြေခံပြီးတော့ဖွဲ့စည်းထားတာပါဘာကြောင့်လဲဆိုတော့ရဲတပ်ဖွဲ့ဒီသားလျင်လူထုနဲ့ဓာတ်ရိုက်ထိတွေ့ရတာပါလူထုကိုလုံခြုံအောင်သူတို့ပဲလုပ်ရတာပ
ါဟုတ်ကဲ့ခင်ဗျာဒါကတော့ဆွေးနွေးညှိနှိုင်းပြီးနောက်ဆုံးပေါ်ထွက်လာရမယ့်ရလတ်အခြေအနေပေါ့ခင်ဗျာအခုဆွေးနွေးညှိနှိုင်းလို့များဖြစ်နေတာကစစ်တပ်ကသူတို့စီမှာတက်ဆွဲနေတယ်ထိုးစစ်ကိုလည်းပဲစစ်တပ်ကပဲဆင်နွှဲနေတယ်လို့တိုင်းရင်းသားတွေကဆိုကြပါတယ်ခင်ဗျာ
Well the question is then also how much does the central government control local military units but I have no idea
ဆိုဝိုင်းပြဿနာကဒေတာအနှံတက်ဆွဲနေတဲ့စစ်တပ်ပေါ်ဘ ਹੁ အစိုးရကဘလောက်အာဏာရှိတယ်လဲဆိုတာဖြစ်ပါတယ်ဒေတာစစ်တိုင်းမှုတွေကသူတို့ရဲ့လုံခြုံရေးအတွက်လိုအပ်တယ်ထင်ရင်တိုက်ပိုင်ခွင့်ရှိသလားဒီနေရာတွေကိုကျွန်တော်လည်းမရောက်ဘူးပါဘူးသူတို့နဲ့လည်းစကားမပြောဘူးပါဘူးဒါပေမဲ့စစ်တပ်အနေနဲ့တိုင်းရင်းသားတပ်အနေနဲ့ပြဿနာဟာညီညာရေးဖြစ်စင်မှာအဓိကကြားတယ်ဆိုတာကတော့သိကြပါတယ်နောက်အဓိကကြားတဲ့အချက်တရကတော့ဖွဲ့စည်းပုံပြုပြင်တာပဲဖြစ်ဖြစ်လက်ရှိစနစ်အောက်မှာပဲဖြစ်ဖြစ်လူမျိုးစုပြည်နယ်တွေကိုအခွန်ကောက်ခံခွင့်နဲ့ကိုယ်ပိုင်ရွေးကောက်တင်မြှောက်တဲ့ပြည်နယ်အာဏာပိုင်တွေထားရှိဝင်စတာတွေရရှိဖို့ဖြစ်ပါတယ်ပြီးတော့စီဝါရေးကိစ္စတွေကိုလည်းထည့်သွင်းပြီးတော့စဉ်းစားရမှာပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေ့ချင်တာကတော့အကုန်လုံးလွှမ်းခြုံကြည့်ရင်အခုမြန်မာနိုင်ငံအခြေအနေဟာအရင်အခြေအနေထက်တိုင်းရင်းသားပြဿနာပြေလည်ဖို့ဘလောက်နှိစက်လာပြီလဲဆိုတာပဲဖြစ်ပါတယ်ခင်ဗျာ
It is moving in that direction. It is a slow, very frustrating process.
အဲ့ဒီဘက်ကိုဥတီပြီးတော့ရွေးရှားနေပါပြီ။နေ့နေ့ခွေ့ခွေ့နဲ့စိတ်မရှိခြင်းစရာဖြစ်စင်ပါမတူ क्वे ပြားတဲ့အဖွဲ့တွေအများကြီးမတူညီတဲ့မျော်မှန်းချက်အသီးသီးနဲ့သူတို့ရဲ့တမန်ကိုအတိပယ်ဖွင့်ပြီးတော့စိတ်ကူးရင်ထင်မြင်ချက်အမျိုးမျိုးနဲ့မျော်မှန်းချက်တွေထားနေကြတဲ့အတွက်စိတ်ဆက်ညှိနှိုင်းနေရတာခက်ပါတယ်ချက်ချင်းအဆင်ပြေနိုင်မှုတော့ကျွန်တော်မမြင်သေးပါဘူးဒါပေမဲ့အဆင်ပြေမယ်လို့တော့မျှော်လင့်ရပါတယ်တိုင်းရင်းသားပြဿနာဟာလွတ်လပ်ရေးရကလေးကအခက်အခဲဆုံးပြဿနာဖြစ်ပါတယ်
ပါစီမြန်မာအရေးတုံ့တက်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအခုတော့သူယုံကြည်ရအစီအစဉ်ကိုကြားကြရပါမယ်အခုဒီဘက်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့ American နိုင်ငံမှာ English စာပညာသင်ကြားရေးမဟာဘွဲ့ University ရဲ့ Matt Zun Phu Chit Saw ကိုသူ့ရဲ့ယုံကြည်ရကိုနားဆင်ကြရပါမယ် Matt Mo Phu ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အတွေ့အကြုံရသေးရှင်တဲ့အားဘဝမှာပေါ့နော်ဒီစားကိုကြိုးစားခဲ့ရတဲ့အတွေ့အကြုံလေးအများကြီးရှိတယ်။ဒီမှာပညာသင်ဆုရောက်ရှင်လာတဲ့ဖြစ်ဖြစ်ကိုတက်ချင်တဲ့ကိုတက်ချင်တဲ့ပင်နယ်ရောတို့ဟိုဘာလို့တက်ချင်တာပဲဖြစ်ဖြစ်ကိုအကောင်းဆုံးကိုအရွေးခံရဖို့ကိုလိုချင်တာရဖို့အတွက်အမြင်နဲ့ကြိုးစားခဲ့ရတဲ့အချိန်လေးအများကြီးရှိတယ်ပေါ့နော်။အဲ့ဒီကြိုးစားတဲ့အချိန်မှာညီမကသင်ချီထားတာတော့
ကိုကအကောင်းဆုံးလုပ်ရမယ်။ဒါမှကိုလိုချင်တဲ့နေရှင်နဲ့ပြန်ပန်းလိုက်ရမှာလေ။အမေမယုံကြည်တာကဒီလိုကြိုးစားတဲ့ခါမှာဟိုသူများတွေနဲ့သူများတွေထက်ဘလိုမျိုးထူးထွန်ပြီးတော့ဘလိုမျိုးဟိုကိုလိုချင်တဲ့တန်းတာရောက်ဖို့ရှင်မြန်မာယုံကြည်ထားတဲ့အချက်တွေမှာအဲချက်လေးရှိရပါတော့အဲ့ဒါလေးကိုပြန်ပြီးတော့မျှဝေနေတာအဲဒီမှာတစ်ချက်ကတော့အဲ့လိုမျိုးမြန်မာကကိုဘာပဲလုပ်လို့ပေါ့နော်အကောင်းဆုံးလုပ်တယ်ကိုအတက်နိုင်ဆုံးအကောင်းဆုံးစပါးလေးမှာအချင်းလေးဆိုလို့ရှိရင်လေဒီအလုပ်တစ်ခုရဲ့မှာတိုင်းမမတ်စိတ်ကိုနှစ်ထားပြီးတော့လုပ်တယ်ပြီးရင်ဟိုနောက်တစ်ခုကကြတော့ညီမယူနစ်ဖြစ်တဲ့ဟာပေါ့နော်ဥမာတရားရည်နဲ့မြင့်တဲ့အချက်လေးတွေပေါ့နော်အဲ့လိုမျိုးကိုမှကိုအရေးကြံပါပြိုင်ဆိုင်ထားလေအဲ့လိုမျိုးလေးစဉ်းစားရပေါ့ဥမာအလုပ်တစ်ခုဟိုတင်တဲ့တစ်ခုပဲဒီရှောက်လာစကောလာရှစ်ဒီပညာသင်ဆုရှောက်တဲ့ခါမှာလေရှောက်တဲ့ပုံစံလေးမှာပဲအတူပဲဆိုရင်တော့မှကိုကအရေးကြီးနေမှာရှိထားလေဒီကိုရှောက်ရှင်နဲ့တဲ့နဲ့မှာပေါ့နော်ကိုကဘယ်လိုအောင်မြင်မှုတွေရထားလဲဒီလိုမျိုး unique ပေါ့နော်ပညာနဲ့မတူတဲ့အချက်လေးဘာဖြစ်အောင်လို့ပေါ့နော်ကိုဘဝမှာအဲ့လိုမျိုးအားဖြည့်ထားတာပေါ့ကိုကအမှစူးစမ်းထားရဲ့အဲ့ဒီဟာလေးတွေညီမအမြင်စဉ်းစားရဲ့ပြန်နောက်ကဘယ်လိုလုပ်လို့ပေါ့နော်ကိုကအမြင်ဟိုစိတ်ကူးလေးညာမြင်စမ်းတဲ့စိတ်ကူးလေးနဲ့ဖြစ်အောင်အမြင်စူးစမ်းရဲ့ပညာနဲ့မတူအောင်ပေါ့နော်အမှ creative ဖြစ်တဲ့ပုံစံပေါ့အမဆိုလို့ရှိရင်ညီမ project ဒီ assignment တွေလုပ်တယ်ဆိုလို့ရှိရင်လေကိုကအကောင်းဆုံးလုပ်တဲ့အပြင်ကိုဒါလေးယူဘယ်လိုထက်ပြီးတော့မတူတဲ့ပုံစံနဲ့လုပ်ရမယ်ဆိုတဲ့ဟာယူညီမဆိုင်လေးအများကြီးထက်ပြီးတော့လေ့လာရတယ်။အဲနောက်ပြီးတော့ internet တွေတုံးပြီးတော့လေရှာပြီးတော့မှကိုကဘယ်လိုမျိုးလေးဆက်ဆံကြကြလေးဖြစ်အောင်လုပ်မယ်ဆိုပြီးတော့အကောင်းဆုံးဖြစ်အောင်လုပ်နောက်တစ်ခါကျတော့ညီမကဘေးအရာဘယ်လိုလုပ်ပေါ့နော်ဒီကိုလုံးတဲ့အရာရဲ့ဒီကပန်းတိုင်းပေါ့ကိုလူချင်းတဲ့ပန်းတိုင်းကိုတိတ်တိတ်မှအမြဲတမ်းဒီဇိုင်းနဲ့မနေချမှတ်ထားတယ်။အတင်းတန်းလေးကြောက်ကြောက်ကြာကြီးတက်နေရယ်ပညာသင်ပြီးရောက်ပြီးတော့ဟောဥမာရောက်နေရယ်ကာလာရီမှာလေငါဒီကိုကဒီစုကိုလူချင်းတဲ့စိတ်ပေါ့နော်ကိုလူချင်းတဲ့ပညာကြီးပန်းတိုင်းကိုအမြဲတမ်းချမှတ်ထားပြီးတော့အဲ့ဒီဟာအတိုင်းလေးလုပ်တယ်ဒီနောက်ဆုံးချက်ကတော့ညီမအမြဲတမ်းကိုယ့်ရဲ့စိတ်အားထက်သန်မှုကိုအရင်ယုံကြည်ပြီးမကိုတကယ်လို့ဒီတစ်ခုလိုချင်ဘူးဆိုလို့ရှိရင်အဲ့ကိုယ့်ရဲ့စိတ်ကွာအားအရင်ကျင်းလို့ရှိရင်ကိုဒီဟာကိုရမယ်ဆိုတဲ့ဟာကညီမအရင်ယုံကြည်ရဲ့အဲ့တော့ကိုကတစ်ခုခုရကျင်လို့ရှိရင်ညီမဟိုရဖို့အတွက်ကိုကအမြဲစိုးရဲကြိုးစားရဲ့ဆွဲရှိဖို့ရောသိခံဖို့ရောပေါ့နော်အများကြီးလိုတာပေါ့ဒါပေမဲ့အထူးကြတော့ကိုလူချင်းနဲ့အဲ့ဟာလေးကိုလည်းမရခဲ့လို့ရှိရင်ညီမဘုရားမှာလည်းဟိုမျိုးအရှုံးကြီးရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမျိုးစိတ်ထဲကမတော့ပါတော့နော်ဟိုအဲ့ဒီဟာကိုစိတ်ထဲမှာနေခဏလေးအစမ်းစိတ်ဆန်းအားနဲ့ဒီဟာကိုရကျင်တယ်ဆိုတဲ့ဟာလေးမပြောက်ပြတ်သွားအောင်ပေါ့ထင်တယ်ပြီးတော့ကြိုးစားကြအောင်နော်အဲ့ဒါဆိုရှင်ကိုလူချင်းနဲ့ဒီမှာချက်တန်းလိုက်
ညောင်ပါပါ။ညီမယုံကြည်ရတာဒါလေးပါပဲ။ကျေးဇူးတင်ပါတယ်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့အမေရိကန်နိုင်ငံမှာအင်္ဂလိပ်စာပညာသင်ကြားရေးမဟာဘွဲ့ယူခဲ့တဲ့မတ်ဇွန်ဖြူချစ်စောရဲ့ယုံကြည်ရာကိုနားဆင်ကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ခေတ်သစ်ကြေကျွံပြမှုကိုတိုက်ဖျက်ဖို့အမေရိကန်ပြည်ထောင်စုအပါဝင်နိုင်ငံပေါင်း188နိုင်ငံတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုအကဲဖြတ်ရတဲ့ TIP လူကုန်ကူးမှုတိုက်ဖျက်ရေးနှစ်ပတ်လည်စီရင်ခံစာကိုအမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်ပါတယ်။ဒီစီရင်ခံစာထုတ်ပြန်ရခြင်းရဲ့အဓိကရည်ရွယ်ချက်ကတော့အသိပညာပေးဖို့နဲ့အာသစ်လောင်းဖို့ဖြစ်တယ်လို့2016စီရင်ခံစာရဲ့အမှားစာမှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရေးသားထားပါတယ်။အစီရင်ခံစာထုတ်ပြန်ခြင်းအပြင်ဒေါ်လာဘီလီယံ150လောက်ရရှိနေတဲ့တရားမဝင်လူကုန်ကူးမှုလုပ်ငန်းကြီးကိုလူတွေပို့ပြီးတော့အာရုံစိုက်လာစေခြင်းတယ်လို့လည်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုမှာသတ်မှတ်ထားတဲ့စံနှုန်းတွေကိုအပြည့်အဝလိုက်နာဆောင်ရွက်တဲ့နိုင်ငံတွေကိုတရားဝန်အဖြစ်သတ်မှတ်ပါတယ်။စံနှုန်းတွေကိုအပြည့်အဝလိုက်နာခြင်းမရှိပေမဲ့လူကုန်ကူးမှုတိုက်ဖျက်ရေးသိတာတဲ့ကြိုးပမ်းဆောင်ရွက်မှုမျိုးရှိတဲ့နိုင်ငံတွေကိုတော့ Tier 2စည်းရင်းမှာထည့်သွင်းထားပါတယ်။ လူပုံကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုမှာအ ਨੇ ဆုံးစံတတ်မှတ်ချက်တွေကိုမလိုက်နာပေမဲ့သိတာတဲ့ကြိုးပမ်းအားထုတ်မှုတွေရှိတယ်။အရင်နှစ်ကထက်မပိုပဲလူကုန်ကူးခံရသူအရေးအတွက်ကလည်းဒီအတိုင်းပဲရှိတဲ့နိုင်ငံတွေဟာတီယာ2စောင့်ကြည့်စည်းရင်းမှာပါဝင်ပါတယ်။နောက်ဆုံးတီယာ3တတ်မှတ်ခံရတဲ့နိုင်ငံတွေကတော့လူကုန်ကူးမှုတိုက်ဖျက်ရေးစံနှုန်းတွေကိုလိုက်နာခြင်းလည်းမရှိသလိုသိတာတဲ့ကြိုးပမ်းအားထုတ်မှုမျိုးတွေလည်းမရှိတဲ့နိုင်ငံတွေဖြစ်ကြပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာနိုင်ငံပေါင်း19နိုင်ငံကအဆင့်တက်လာပြီးမဲ28နိုင်ငံကတော့အဆင့်လျှော့ချသတ်မှတ်ခံခဲ့ရပါတယ်။ဒီနှစ်အစီရင်ခံစာကတော့ခေတ်သစ်ကျေကျွန်ပြုမှုတိုက်ဖျက်ရေးမှာအောင်မြင်မှုတွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနည်းပြဟာအတွက်လိုအပ်ချက်တွေကိုအဓိကအာရုံစိုက်ထားပါတယ်။ဘာကြောင့်လဲဆိုတော့အစိုးရတွေကလူမောင်ခိုကူးတဲ့နီလန်ပေါင်းစုံကိုတိုက်ဖျက်ဖို့ဥပဒေတွေပြဋ္ဌာန်းနေတာလူမောင်ခိုကူးသူတွေကိုဖမ်းဆီးအရေးယူတာရောင်းစားခံရသူတွေကိုကာကွယ်ပေးတာသူတို့ရဲ့ဘဝတွေပြန်လဲတိဆောက်နိုင်ဖို့ကူညီပံ့ပိုးပေးတာဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရအပေါ်လူတွေပို့ပြီးသိရှိလာအောင်ပညာပေးတာမျိုးတွေလှုပ်ဆောင်နေပေမဲ့ဒီထက်မကပို့ပြီးလှုပ်ဆောင်ဖို့လည်းလိုအပ်နေစေပါဒီနှစ်လူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာရဲ့အဓိကအကြောင်းရင်းကိုပြောရမယ်ဆိုရင်လူသားတွေကိုကုန်ကူးနေတဲ့လုပ်ရတွေကိုမကျော်လွှားနိုင်စရာအကြောင်းမရှိဘူးဆိုတဲ့ယုံကြည်ချက်ပဲဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကရေးသားထားပါတယ်အတိတ်မှာတော့ရှိခဲ့ဘူးတဲ့ချိုးဖောက်မှုဖြစ်တာကြောင့်အနာဂတ်မှာလည်းလက်ခံနိုင်ရမယ်ဒါမှမဟုတ်မျက်နှာလွှဲထားနိုင်ရမယ်ဆိုတဲ့သဘောမျိုးမဟုတ်ဘဲလူကုန်ကူးခံရသူတွေဟာကိုယ့်ရဲ့သားသမီးညီကိုမောင်နှမတွေဖြစ်ခဲ့မယ်ဆိုရင်ဘာလုပ်မလဲဆိုတာမျိုးကိုကိုမေးခွန်းထုတ်တင်တယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်ဒီနေ့လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုအစီရင်ခံစာမှာတော့ဒီလိုမေးခွန်းမျိုးတွေပါဝင်ပါတယ်ဒါဟာလေခေတ်သစ်ကျေကျွန်ပြုမှုတွေကိုအဆုံးသတ်ရေးကြိုးပမ်းမှုဟာလှုပ်တင်လှုပ်ထိုက်တဲ့တိုက်ပွဲတစ်ခုအဖြစ်နဲ့သာမကပဲအနိုင်ယူနိုင်တဲ့အနိုင်ရအောင်လည်းလုပ်ရမယ့်တိုက်ပွဲဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောကြားသွားကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားဝမဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ခင်ဗျာ။ကြာတာပြင်းနေမနေ့ကထုတ်လင်းချက်တွေကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုယ်စဝင်းနိုင်ငံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ဆူရကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုထုတ်ပြန်လိုက်တာမှာဘာသာရေးလွတ်လပ်ခွင့်မရှိတဲ့ထိတ်တန့်နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ဒီနှစ်မှာအမေရိကန်နိုင်ငံရဲ့ဌာနအနေနဲ့တိတ်ကိုအန္တရာယ်ရှိတယ်လို့ယူဆရတဲ့အခြေအနေဖြစ်တဲ့ blasphemy ဘာသာရေးပုတ်ခတ်စော်ကားမှုကြောင့်နေကုတ်ခံရတဲ့ဥပဒေတွေအပိုတက်စီလို့ခေါ်တဲ့ဘာသာရေးကူပြောင်းမှုကြောင့်အရေးယူတဲ့ဥပဒေတွေနဲ့ပတ်သက်လို့အထူးရွေးထုတ်တင်ပြထားတာကိုတွေ့ရပါတယ်။အမေရိကန်သမ္မတကိုယ်စားလှယ်လောင်းဦးဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ဟာသူတို့နှစ်ယောက်ကြားမှာဖြစ်ပေါ်နေတဲ့အငင်းပွားပွဲရာကိစ္စရာနှစ်ခုအတွက်ဗိုလ်ထုနေကအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြတာမှာ Donald Trump ကတနက်ကင်ဆောင်ကင်ဆောင်ခွင့်ထိန်းချုပ်မှုနဲ့ဆိုင်တဲ့ကိစ္စကိုထပ်မံပြောကြားလိုက်တာကြောင့်သူ့ကိုထောက်ခံသူတချို့ကိုသုံးလုံးသွားစေခဲ့တဲ့ကိစ္စနဲ့ Hillary Clinton ရဲ့ထောက်ခံသူတွေကအခုချိန်မှာပြောက်ကွယ်သွားစေခြင်းနေပြီဖြစ်တဲ့အီးမေးအရှုပ်တော်ပုံတွေအတွက်အပြန်အလှန်ဝေဖန်ပြောဆိုခဲ့ကြတာဖြစ်ပါလေမြန်မာနိုင်ငံမှာဩဂုတ်လ31ရက်နေ့ကျင်းပဖို့ရှိတဲ့21ရာစုပင်လုံညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်150အပါအဝင်စုစုပေါင်းကိုယ်စားလှယ်900လောက်တက်ရောက်မယ်လို့နိုင်ငံတော်၏အတိုင်ပင်ပုဂ္ဂိုလ်ယုံဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေကဗိုလ်ထုနယ်မှာပြောပါတယ်တက်ရောက်မဲ့ကိုယ်စားလှယ်အရေးအတွက်အတိအကျကိုတော့အခုလလယ်မှာကျင်းပဖို့ရှိတဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ဆွေးနွေးပွဲအတွင်းဆုံးဖြတ်သွားမယ်လို့ဝန်ကြီးဦးကျော်တင်းစွေကလွတ်တော်ကိုပြောကြားခဲ့ပါတယ်အိန္ဒိယနဲ့မြန်မာနိုင်ငံဆက်ဆံရေးမှာအရေးပါတဲ့လုံခြုံရေးကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုအိန္ဒိယနိုင်ငံနယူးဒေလီမြို့မှာပြန်လည်သုံးသပ်ခဲ့ကြပါတယ်။နိုင်ငံခြားရေးယုံရဲ့15ချိန်မြောက်ပုံမှန်နီနိုဆွေးနွေးပွဲမှာအစိမ့်မြင့်ကောင်းဆောင်တွေရဲ့ခီးစဉ်တွေလုံခြုံရေးနဲ့ကာကွယ်ဆိုင်ရာကိစ္စတွေ၊နေဆက်ရေးရာကိစ္စတွေနဲ့နေဆက်စီမံခန့်ခွဲရေးဖွံ့ဖြိုးရေးစီမံကိန်းတွေကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားကြပါတယ်ခင်ဗျာ။
ဒီတိုင်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှန်ကြီးညာတော်တာဖြစ်ပါတယ်အခုနဲ့တွေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကဘာနှံကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.